Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ23ရက်စနေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 32 50နဲ့ဒိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။ကျွန်တော်အောင်လင်းပါအင်ဂျင်နားဆက်မဲ့တင်းနေရမှာတော့အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်ကြောင်းအမေရိကန်ကိုအီရန်ကသတိပေးပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တေဆုံးခဲ့ရတဲ့မွတ်စလင်ဆယ်ဦးဟာအရသားတွေဖြစ်တဲ့အကြောင်း AIS ဆွေးနွေးအစုကပြောဆိုလိုက်ပါတယ်။ဒီလိုထိတိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့တူချင်ညာပြေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြားမဲ့သတင်းလွှာတွေထဲမှာတော့
ကျူဟဲလောက်တာတော့တော်တော်ပြင်းနေ 6.0 ဒါအဲ့ဒါမှပြင်းတာဒါပေမဲ့ဘာမှပြည့်စည်နေပြောက်ဘာတစ်ခုမှမရှိတာတော့နည်းနည်းတောင်းကောင်းတာပေါ့နော်အဲ့ဒီမှာတကယ်တော့အဲ့လောက်အင်အားနဲ့ဆိုရင်တော့တော်တော်ပြည့်ဖို့ကောင်းတာပေါ့ရန်ကုန်မှာဒါအဲ့ဒီအင်အားမျိုးဆိုရင်တော့
မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွင်ပြောသွားတာပါပြည်စုံကိုချင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်သတင်းနောက်မှဆွအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်ကိုလည်းနားဆင်ကြရမှာပါဒါရောမတိုင်ရင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင
်ယူအန်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်ကြောင်းအမေရိကန်ကိုအီရန်ကသတိပေးလိုက်ပါတယ်။သဘောတူညီချက်ကိုအပြောင်းအလဲလုပ်တာမျိုးအခုရောနောက်မှာပါအီရန်ကလက်ခံမှာမဟုတ်ကြောင်းနဲ့ကတိပြုထားတာထက်ကြော်လွန်စွာမှာမဟုတ်ကြောင်းလဲအီရန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီရန်ပေါ်တက္ကသိုလ်သစ်တွေချမှတ်လို့ရောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မနေ့ကပြောဆိုချက်ဟာအခိုင်အမာရရှိထားတဲ့နိုင်ငံကသဘောတူညီချက်ကိုသေးသေးအောင်မဖြစ်ဖြစ်တဲ့နည်းနဲ့ကျိုးမမှုသာဖြစ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗက်ဇာရီဖ်ကလည်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါရယ်။သမ္မတထရန့်ကတော့စာချုပ်အရနျူကလ িয়ার စီစဉ်တွေကိုရှင်းချမဲ့အီရန်ပေါ်နိုင်ငံတကာကအရေးယူတက္ကသိုလ်တွေကိုရှင်းပေါ်ပေးထားတဲ့အစီအစဉ်ရအမေရိကန်ရဲ့တက္ကသိုလ်တွေကိုဆိုင်းငံ့တာဒီဒီချင်းကဒုတိယနဲ့နောက်ဆုံးအချိန်ဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ကွန်ဂရက်စ်တော်နဲ့ဥရောပကမဟာမိတ်အနေနဲ့သဘောတူညီချက်ကိုတိုးတက်မှုရအောင်လုပ်ဖို့ရပေါင်း120ရာအချိန်ရအောင်ဒီဒီချင်းမှာရှင်းပေါ်ပေးတာဖြစ်ပြီးမလုံနိုင်ခဲ့ရင်တော့သဘောတူညီချက်ကနေအမေရိကန်ထွက်မှာဖြစ်ကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဟေတီနဲ့အာဖရိကန်နိုင်ငံတွေအပေါ်ချိုးနေတဲ့စကားလုံးတွေတုံးပြီးတော့လွှတ်တော်မတ်တွေကိုရှင်းပြခဲ့တဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာဒီပေါ်အမေရိကန်ပြည်ထောင်စုအတွင်းမှာရောတကဘာလုံးကပါပြစ်တင်ဝေဖန်နေကြပါတယ်။လူခွင့်ဆိုင်ရာကုလသမဂ္ဂပြောခွင့်ရရူဖတ်ကိုဗီကဒါဟာလူမျိုးရေးရခွဲခြားနိုင်ကြမှုဖြစ်တယ်လို့ဆိုပါတယ်။ဒုက္ခရောက်သူတွေကိုပြည်မှကူညီရမှာဖြစ်ပေမဲ့လည်းနိုင်ငံသားတွေအပေါ်ခွဲခြားပြီးတော့နှိမ့်နှိမ့်ချချပြောဆိုတာဒီလိုအပြုအမူတွေပြန်ပွားအောင်ဆောင်ရွက်တာတွေကြောင့်လူသားတွေရဲ့အသက်တွေဘဝတွေပျက်စီးသွားနိုင်တယ်လို့သူကပြောပါတယ်။လူဝင်မှုကြီးကြေးဥပဒေပြောင်းလဲပြင်ဆင်မှုလွတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲအတွင်းထရမ့်မှာအာဖရိကန်နိုင်ငံတွေကရွှေပြောင်းဝင်ရောက်သူတွေအပေါ်ချိုးချိုးဖက်ဖက်စကားလုံးတွေတုံးပြီးတော့ပြောဆိုခဲ့တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တဦးဖြစ်သူ Richard Durbin ကအတည်ပြုပြောဆိုပါတယ်။ Washington ကအာဖရိကသမဂ္ဂယုံကလည်းထရမ့်ရဲ့အမှတ်ချက်ဟာစိတ်ပျက်ဒေါသထွက်စရာကောင်းတာကြောင့်အပြင်းထန်ဆုံးစကားလုံးတွေတုံးပြီးတော့ပြစ်တင်ရှုံချတယ်လို့ဆိုပါတယ်။ဒါ့အပြင်ဒီလိုပြောဆိုမှုကိုထရမ့်အနေနဲ့ပြန်ရုပ်သိမ်းပြီးတော့အာဖရိကတိုက်သားတွေကိုသာမကတကဘာလုံးကအာဖရိကန်တွေဘဝတွေကိုလည်းတောင်းပန်ဖို့တောင်းဆိုလိုက်ပါတယ်။သမ္မတထရမ့်ရဲ့ဒီစကားတွေကတိတ်ကိုထိခိုက်နစ်နာတဲ့စကားတွေဖြစ်တယ်လို့တောင်အာဖရိကအာဏာရ ENC ပါတီကလည်းပြောပါရယ်။ HD နဲ့ Botswana မှာရှိတဲ့ American တပ်တမန်တွေလည်းတောက်ကြနေကဒီတပ်ဆိုင်ရာအစိုးရတွေရဲ့ဆင့်ခေါ်ခြင်းကိုခံရပြီးတော့ဒီမတ်ချက်နဲ့ပတ်သက်လို့ရှင်းပြဖို့တောင်းဆိုခံခဲ့ရကြောင်းနိုင်ငံခြားရေးဌာနအရာရှိတွေကပြောပါရယ်ခင်ဗျာ။
အမေရိကန်သမ္မတဖြစ်ချန်သက်ဆာကျေးဇူးတာဝန်ယူခဲ့တာတနည်းလောက်ကြာမှာပဲပထမဆုံးအချိန်ပုံမှန်စစ်စစ်ခံခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကျန်းမာရေးအခြေအနေဟာအထူးကောင်းမွန်ကြောင်းဆရာဝန်ကကြေညာလိုက်ပါတယ်။စစ်စစ်ရမှာချောချောမောမောရှိခဲ့ကြောင်းနဲ့သမ္မတရဲ့ကျန်းမာရေးအခြေအနေဟာထူးထူးခြားကောင်းမွန်နေပြီးအသေးစိတ်ကတော့အင်္ဂါနေ့မှာအစီအခံတင်ပြမှာဖြစ်တဲ့အကြောင်းသမ္မတရဲ့သမားတော်ဖြစ်တဲ့ဒေါက်တာရော်နီ ဂျက်ဆန်ရဲ့ကြေညာချက်ကိုအင်ဂျီရောပြောခွင့်ရကထုတ်ပြန်ပြောဆိုခဲ့တာပါ။ပုံမှန်ကျန်းမာရေးစစ်စစ်မှုကတော့မနေ့တုန်းကပဲဝေါ်တာရီစစ်စေးရုံမှာသမ္မတရဲ့သမားတော်ဖြစ်တဲ့ရေတပ်ဒုတိယဖွဲ့ချုပ်ကြီးဒေါက်တာဂျက်ဆန်ကဦးဆောင်ခဲ့တာဖြစ်ပြီးစေးရုံမှာ၃နာရီကျော်ကြာခဲ့ပါတယ်။ကျန်းမာရေးဆိုင်ရာကိုပိုင်ခွင့်ရေးကိုအာမခံပေးထားတဲ့အမေရိကန်ပြည်တော်စုရဲ့ဥပဒေမှာသမ္မတလည်းအကျုံးဝင်တဲ့အတွက်ကျန်းမာရေးနဲ့ပတ်သက်တဲ့အချက်လက်တွေကိုအများပြည်သူသိအောင်ထုတ်ပြန်မှုရှိမှရှိဆိုတာကတော့သမ္မတအပေါ်မှာသာမူတည်နေပါတယ်။သ တက်90နှစ်အရွယ်ရှိပြီဖြစ်တဲ့သမရထွန်းရဲ့ပုံမှန်စစ်စစ်ခံတဲ့အစီအစဉ်မှာစိတ်ပဲဆိုင်ရာအခြေအနေကိုတော့စစ်ဆေးမှာမဟုတ်ကြောင်းလဲအင်ဂျီရောပြောခွင့်ရကအစောပိုင်းမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလမှာကျန်းသက်စာချိန်ဆိုတာဝန်ယူခဲ့ခြင်းကဆက်လို့သမရထွန်းမှာကျန်းမာရေးပြဿနာနဲ့ပတ်သက်လို့ထူးထူးခြားခြားသုံးတရားမကြားပါမိမယ်။အာယုံရောဆိုင်ရာမူမှန်နဲ့ပြဿနာရှိကောင်းရှိနေတယ်ဆိုပြီးစိုးရိမ်မခင်မှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်နေတာဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ကမြေပြုတ်ပြီးတော့ရှင်းလင်းနေဖုံးလိုက်တဲ့ဒေသမှာရှာဖွေကယ်ဆယ်ရေးသမားတွေဟာအသက်ရှင်ကျင်းရသူတွေကိုဒုတိယအကြိမ်မြောက်အဖြစ်တက်မှန်ရှာဖွေခဲ့ပါတယ်။အခုသတင်းပတ်ဆော့ပိုင်းကမြေပြုတ်မှုကြောင့်လူ18ဦးလောက်သေဆုံးခဲ့တာပါ။ဂျာလာဘင်းနေရုံကတော့လူပေါင်း40ကျော်ပျောက်ဆုံးနေတယ်လို့ခန့်မှန်းထားပြီးတောက်ချာနေမှာတော့ပျောက်ဆုံးသူ9ဦးလောက်အထိသာရှိတော့တာပါ။ကယ်ဆယ်ရေးသမားတွေဟာခရီးကျန်းသွားရင်တွေရဟန်းရင်တွေအုံပြုပြီးတော့ရှာဖွေခဲ့ပေမဲ့ပြက်ကျနေတဲ့လက်ဆင့်မီးကျိုးတွေဒီလမ်းပေါ်ကအတားဆီးတွေကြောင့်ထင်သလောက်ခရီးမပေါက်ခဲ့ပါဘူး။ကယ်လီဖိုးနီးယားတောင်ပိုင်းမှာလွန်ခဲ့တဲ့လကတော်မီအကြီးကျယ်လုံချွန်းပြီးနောက်ဆက်ထွဲမူးကြီးခဲ့တာကြောင့်တောင်ဆောင်တစ်လျှောက်ကလမ်းတွေအတွင်းရွှွန့်ဝင်ရေးတွေအင်္ဂါနေ့ကစီးကျလာပါတယ်။မိုးရေတွေကိုဆုပ်ယူလေးရှိတဲ့ခြုံတဲ့သဘာဝလျောက်ပေါက်ရောက်တဲ့အပင်တွေဟာတော်မီကြောင့်ပျောက်ကွယ်သွားပြီးတဲ့နောက်မှာအခုလိုမြည်ပြခဲ့တာပါခင်ဗျာ။
ဒီရေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တိစုံခဲ့ရတဲ့မွတ်စလင်ဆယ်ဦးဟာစစ်တပ်ကပြောဆိုထားတယ်လို့အကြမ်းဖက်သမားတွေမဟုတ်ကြဘဲအပြစ်မဲ့ရဲသားတွေသာဖြစ်ကြောင်း ARS စွန့်အောင်စုကပြောဆိုလိုက်ပါရဲ့။မွန်တော်မြို့နယ်အင်းရင်ကြီးရွာမှာအသက်ခံရသူတွေဟာသူတို့ဖွဲ့နဲ့ဆက်နွယ်မှုမရှိကြောင်းနဲ့မြန်မာစစ်တပ်ကဆရာဆွေးမှုကျွလွန်ကြောင်းဝန်ခံပြောဆိုချက်ပေါ်လိုက်လိုက်လည်းကျူဆူကြောင်းလဲ ARS အဖွဲ့က Twitter လူမှုကွန်ရက်မှာဖော်ပြရဟူ Writer သတင်းကကိုကားဖော်ပြလိုက်တာပါမြန်မာဆိုရပြောခွင့်ရသူဦးစောထေကတော့ဒေသခံရွာသားတွေနဲ့အချမ်းပြတ်သမားတွေပူးပေါင်းမှုတွေရှိနေပြီးခွဲခြားဖို့ခက်ခဲကြောင်းနဲ့ ARS အဖွဲ့ဝင်တွေဟုတ်မဟုတ်ဆိုတာကိုသိနိုင်မှုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလဲပြောဆိုထားပါတယ်တမရကဝဲဦးစီချုံရုံရဲ့ဒီသတင်းပတ်စောပိုင်းထုတ်ပြန်ချက်ထဲမှာတော့ပြည်ရဲနဲ့စက်တင်ဘာ1ရက်နေ့ကတမရရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီအချမ်းပြတ်သမား10ယောက်ကိုစစ်တပ်ကစစ်ဆေးမြင်းမြန်းပြီးနောက်တစ်နေ့မှာပဲတပ်ဖြတ်ခံခဲ့ရတာဖြစ်ကြောင်းဖော်ပြထားပါအချမ်းပြတ်သမားတွေရဲ့လက်ချက်ကြောင့်ပြည်ကနေဩဂုတ်လတဲ့တိဆုံးခဲ့ရသူဒေသခံ2ဦးအတွက်လက်စားချေလိုရတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့တူတပ်ဖွဲ့ဝင်တွေကတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ရတဲ့အတွက်ဥပဒေနဲ့ညီအရေးယူမှဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြည့်ကြောင်းချဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူစင်စင်ကိုပါအရေးယူမှဖြစ်ကြောင်းလည်းဖော်ပြထားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟွန်ဆန်းစုကြည်ကတော့တပ်ဖြတ်မှုကျူးလွန်ရမှာတပ်မတော်သားတချို့ပါဝင်ခဲ့ကြောင်းဝန်ခံပြောဆိုတာတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်ကြောင်းမနေ့တုန်းကပဲပြောဆိုထားတာပါ
မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးထာရိုကိုနိုဟာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာနိုင်ရေးပြင်ဆင်နေတဲ့မြန်မာအစိုးရရဲ့အစီအစဉ်လေးကိုလေ့လာဖို့ရခိုင်ပြည်နယ်ကိုမြန်မာစစ်ဘက်ရဟတ်ရင်နဲ့ဒီကနေ့တွားရောက်ခဲ့ပါတယ်မစ္စကိုနိုဟာရခိုင်ပြည်နယ်ကိုတွားရောက်တဲ့ပထမဆုံးပြည်ပခေါင်းဆောင်တဦးလည်းဖြစ်ပါတယ်တိမ့်နဲ့ချီတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့နှစ်အတွင်းစစ်တပ်ရဲ့ဆစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တာပါပြည်ပခါရီအတွင်းမီလောင်ဆွန်ရှင်ခဲ့တဲ့နေနေနေရာမှာအစားထိုးပြန်ဆောက်ပေးနေတဲ့အင်ဂျီ1000လောက်ရှိတဲ့ခြေရွာမှာနိုင်ငံသားရေးဝန်ကြီးကိုနိုဟာရွာသားတွေနဲ့တွေ့ဆုံပြီးသူတို့ပြတ်တာတွေကိုနားထောင်ခဲ့ပါတယ်အဲဒီနောက်ဘင်္ဂလားဒေ့ရှ်နေဆက်ဘက်ကိုတက်ရောက်ပြီးတော့ဒုက္ခသည်တွေပြန်ဝင်လာမဲ့တရားနဲ့ပြည်လဲစစ်စစ်လက်ခံရေးဌာနအဆောက်အဦတွေကိုကြည့်ရှုခဲ့ပါတယ်စေဝန်ကွဲပြားမှုတွေရှိနေတဲ့လူမှုတိုင်းဝန်တွေကြားတင်းမြတ်ဖို့အရေးဂျပန်အစိုးရအနေနဲ့တက်ဆန်းသမျှကူညီသွားမယ်လို့ဒီသတင်းတောက်တွေကိုမစ္စကိုနိုကပြောပါတယ်မနေ့တုန်းကတော့မစ္စကိုနိုဟာနိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးနိုင်ငံသားကိစ္စရပ်တွေဆွေးနွေးခဲ့ကြတယ်လို့ရခိုင်ပြည်နယ်အရေးနေရဲဆုံးခွာသူတွေပြည်နယ်လက်ခံနိုင်ရေးမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကြိုးပမ်းမှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြောင်းလည်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်နေချိန်မှာပဲရခိုင်ပြည်နယ်ကနေအင်မီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရဲပြန်ရေးအစီအစဉ်တွေအတွက်ဒေါ်လာ300,000အကူအညီပေးဖို့လည်းဂျပန်အစိုးရကကြေညာခဲ့ပါတယ်
ရှိတယုတ်ပင်လယ်မှာပြီးခဲ့တဲ့သတင်းပတ်ထဲတရုတ်ကုန်တင်သင်္ဘောတစ်စင်းနဲ့တိုက်မိခဲ့တဲ့အီရန်ရေနံတင်သင်္ဘောရဲ့သင်္ဘောသားတွေကနောက်ထပ်အလောင်းနှလောင်းကိုကယ်ဆယ်ရေးတွေရှာဖွေတွေ့ရှိခဲ့ကြပါတယ်မ မီလောင်နေစဲဆန်ချီရေနံတင်တင်မောပေါ်ကကုန်းဘက်ပေါ်ကနေအလောင်းနှလောင်းကိုဒီကနေ့မနေ့ပိုင်းမှာပဲတွေ့ရှိတာဖြစ်ကြောင်းတရုတ်စိုးရပိုင်မီဒီယာကပြောဆိုလိုက်တာပါ UN နိုင်ငံသားတင်မောသား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးဖလိုက်ပါလာတဲ့တင်မောပေါ်ကတင်မောသားတယောက်လိုယူဆရတဲ့အလောင်းတစ်လောင်းကိုလည်းဒီသတင်းပတ်စောပိုင်းမှာပဲရှာဖို့တွေ့ရှိထားပါတယ်တင်မောပေါ်ကတင်မောသားတွေရဲ့အခန်းတွေထဲကိုဒီကနေ့ပဲကယ်ဆယ်ဖို့နေဝင်ရောက်ဖို့ကြိုးစားခဲ့ကြပေမဲ့အပူချိန်မြင့်လွန်းတဲ့အတွက်နောက်ကျောင်းပြန်လည်ခဲ့ကြရတာပါဒါပေမဲ့လည်းကယ်ဆယ်ဖို့နေကတင်မောရဲ့အချက်လက်မှတ်တမ်းတင်ခရိယာကိုဖြုတ်ယူနိုင်ခဲ့ကြပါတယ်ဂျင်းနေစိမ့်တန်ချင်းတသိန်း3,600တင်ဆောင်လာတဲ့ပနမနိုင်ငံမှတ်ပုံတင်ဆန်ချီတင်မောဟာအီရန်နိုင်ငံကနေတောက်ကူရဲနိုင်ငံကိုအသွာတရုတ်နိုင်ငံရှန်ဟိုင်းမြို့ကမ်းလွန်2,250 km ရောက်ကွာမှာဟောင်ကောင်မှတ်ပုံတင် CF Crystal တင်မောနဲ့တိုက်မိခဲ့တာဖြစ်ပါတယ်
ဂရိနိုင်ငံအေသင်မြို့ကဆန္ဒပြပွဲတွေကိုအဓိကယုံနေနေရဲတွေကမျက်ရည်ကိုဘုံသုံးပြီးတော့လူစုခွဲခဲ့ပါတယ်။ဒီနေ့လာနေမှာမဲခွဲဆုံးဖြတ်မဲ့ချိုးကျင်ချီတာရေးမူဝါဒတက်နဲ့ပတ်သက်ပြီးတော့ထောင်နဲ့ချီတဲ့သူတွေဟာတောက်ကြနေကကံကွက်ကွက်ဆန္ဒပြခဲ့ကြပြီးဆန္ဒပြသူတချို့ကလွတ်တော်အဆောက်အဦအတွင်ဝင်ရောက်ဖို့ကြိုးစားစဉ်မှာရဲတွေကလူစုခွဲဖို့ကြိုးစားခဲ့တာပါ။ထိရိုက်ဒဏ်ရာရတာဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေတော့မကြားရပါဘူး။ဂရိနိုင်ငံပေါ်ဥရောပသမဂ္ဂကငွေကြေးအထောက်အကူပေးတာတွေရပ်ပြင်းမဲ့ဩဂုတ်လမတိုင်ခင်မှာနောက်ဆုံးအကြိမ်နဲ့ပြုပြင်ပြောင်းလဲရေးလုပ်ပြီးတော့ချိုးချံချွေတာရေးဥပဒေကြမ်းပြဋ္ဌာန်းမှနဲ့ပတ်သက်လို့မချေမနှက်ဖြစ်ပြီးတော့မြို့တော်မှာသတင်းတစ်ပတ်လုံးကန့်ကွက်ဆန္ဒပြနေကြတာပါခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်အောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မနဲ့ပတ်စည်ခဏတွေကိုတင်ဆက်ပေးပါမယ်ရှင်။ဒီကနေ့မွန်လွင်ပိုင်းလောက်မှာရန်ကုန်တိုင်းထန်နပင်မြို့ကိုဖို့ပြုပြီးအင်အားရစ်တာစကေ 3.9 အဆင့်ရှိတဲ့မြေကနေလှုပ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနညွန်ကြားရေးမှူးချုပ်ကပြောပါရယ်ရန်ကုန်မြို့အနီးတဝိုက်နေပြည်သူတွေငလင်လှုပ်တဲ့ဒဏ်ကိုတိတိတတ်တာခံစားလိုက်ရတယ်လို့မြို့ကန်တွေကပြောပါရယ်၃ရက်ဆက်တိုက်ငလင်လှုပ်ခတ်နေတဲ့ထူးခြားတဲ့အခြေအနေကြောင့်ငလင်နံကာကွယ်ရေးသတိပေးတဲ့ပညာပေးတွေကိုသတိထားလိုက်နိုင်ကြဖို့မိုးလေဝသပညာရှင်တွေကသတိပေးထားပါရယ်ဒီအကြောင်းသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ဇန်နဝါရီလ13ရက်နေ့ဒီကနေ့စနေနေ့မြမစံတော်ချိန်မွန်းလွဲ2:49:52အချိန်မှာရန်ကုန်မြို့ထန်းတပင်မြို့အရှိတောင်ဘက်နှမိုင်ခန့်အကွာကိုဗဟိုပြုပြီး AR Richter Scale 3.9 အဆင့်ရှိတဲ့မြေငလျင်တစ်ခုလှုပ်သွားခဲ့တဲ့အကြောင်းကဘာရေးငရင်စခန်းကနေတိုက်ထားရရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးထားတာညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့လှုပ်သွားတာတော့ကျွန်တော်တို့ဒီဆန်းနမင်းမျိုးပေါ့နော်ဆန်းနမင်းမျိုးရဲ့ဒီအရှိတောင်ဘက်နှမိုင်ကောက်ကွာပေါ့နော်ရန်ကုန်ဒီကဘာကြီးမြင်းကလေးစကန်အနီဆိုရင်တော့ကျွန်တော်တို့အနောက်မြောက်ဘက်စသုံးမှန်နောက်ကွာမှာလှုပ်သွားတယ်သွားလှုပ်လာတော့အင်အားအနည်းငယ်တော့ 3.9 ပေါ့နော်အင်အားအနည်းငယ်နဲ့လှုပ်သွားတဲ့အနေအထားရှိတယ်ပေါ့နော်အခုလှုပ်တဲ့ဥစ္စာကတော့ဟို fog ကတော့အသေးသေးလေးပဲဟိုတနင်္လာကလှုပ်သွားတဲ့ဖြူးမှလှုပ်သွားတဲ့မြင်းကလေးနဲ့တော့ဒီနေ့လှုပ်တဲ့ဥစ္စာနဲ့တော့အသေးပြီးတော့ဟိုမသက်ဆိုင်ပါဘူးဒါကဒီကြလှုပ်တာပါဖြူးမှလှုပ်သွားတဲ့ဥစ္စာကတော့ဒီဘိုးရိုးမှပေါ့နော်ဒီဘိုးရိုးပေါ်မှရှိတဲ့ဖောက်ကနေပြီးတော့လှုပ်တာပေါ့နော်သူကတော့ဒီသူဝေးတဲ့ဒေသမှာလှုပ်သွားတဲ့အနေအထားရှိတဲ့အတွက်ကြောင့်လို့တော်လီတောင်းနေတဲ့မှာဖြစ်သွားတဲ့အနေအထားဖြစ်တဲ့ကြောင့်လို့ဒီဆောင်ရွက်တဲ့မြို့ပေါ်မှာရှိတဲ့ဒီလူတွေနဲ့ဒီမြင်းငင်းလေးလှုပ်တဲ့အဆောင်ကိုခံစားရတဲ့အနေအထားပေါ့နော်အဲမျိုးအနေအထားလေးရှိပါတယ်နောက်တစ်ချက်ကတော့ဒီနေ့ရန်ကုန်မှာလှုပ်သွားတဲ့ဥစ္စာမှာတော့ကျွန်တော်ရတဲ့အနေအထားရောပေါ့နော်ဒီချူနေရာမှာတော့ဒီမျက်နှာကျက်လေးတွေနေပြကြတာတော့ဘာလို့အမျိုးလေးရောရှိရပါတော့
ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့တောက်ကြနေမနေ့အစောပိုင်းတနာရီမထိုးခင်ကလေးမှာဖြူးမြို့အနောက်နဲ့အနောက်တောင်ဘက်18မိုင်ခန့်အကွာကိုဗဟိုပြုပြီးတော့ဘကိုးရိုးမှပြက်၍ကျော်တလျှောက်အင်အား Richter Scale 6.3 ညအဆင့်ရှိတဲ့အင်အားအသင့်အသင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်တောက်ကြနေမနေ့ပိုင်းမှာပဲ Richter Scale 5.3 ကျော်တဲ့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းဇက်တိုက်လှုပ်ခတ်ခဲ့ပါတယ်တောက်ကြနေညပိုင်း9:53:56တုန်းကလည်းဖြူးမြို့အနောက်တောင်ဘက်22မိုင်ခန့်အကွာကိုဗဟိုပြုပြီးတော့ AR Richter Scale 4.8 အဆင့်ရှိတဲ့ငလျင်တစ်ခုထပ်လှုပ်ခဲ့ပါသေးတယ်။အခုလိုရပိုင်းအတွင်းမှာဇက်တိုက်ဆိုသလိုငရင်တွေလှုပ်ခတ်လာနေတာဟာထူးခြားတဲ့အနေအထားဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်ကသုံးသပ်ပါတယ်
။ဒီရပိုင်းမှာတော့သတိနဲ့နေရမှာပေါ့ရန်ကုန်သားမှာလှုပ်လာတာတခုတော့ထူးခြားတာပေါ့နော်။ပထမရေကဖြူးပဲလှုပ်တာကတော့တော်တော်ပြင်းတယ် 6.0 လားအဲ့ဒါမှပြင်းတာဒါပေမဲ့ဘာမှအပြည့်စည်တည်ပြောက်အဲ့ဒီကောင်မရှိရတော့နည်းနည်းကံကောင်းတော့ပေါ့နော်အဲ့ဒီမှာတကယ်တော့အဲ့တော့အင်အားနဲ့ဆိုရင်တော့ တော်ပြပုတ်ကောင်းတာပေါ့ရန်ကုန်မှာဒါအဲ့ဒီအင်အားမျိုးဆိုရင်တော့တော်ထိခိုက်မဲ့သဘောရှိရတယ်เนาะကျွန်တော်တို့ဘက်မှာအခုရပိုင်းစိတ်လာတာကတော့ဒါနည်းနည်းထူးကြတာပေါ့နော်အရင်ကတော့ဒီလိုမရှိဘဲနဲ့အခုကျနည်းနည်းလှုပ်လာတော့တော့မြန်မာပြည်မှာရှိတဲ့ငရင်တွေကလည်းတန်ပီရီကိုကျော်နေကြပြီတန်ပီရီကျော်နေပြီဆိုတာလှုပ်မယ်ဆိုချင်းပြီးလှုပ်နိုင်တဲ့နေသားရှိရဆိုတာဒါကျွန်တော်တို့မြင်းလေးပညာရှိနေတုံ့ပြန်ခါနေပြီအဲ့တော့ငရင်ကျော်ပေါ်မှာရှိတဲ့နေရာတွေကနည်းနည်းတတိထားဖို့လိုတာပေါ့
အထူးသဖြင့်လူတွေထူထပ်တဲ့နေရာတွေနဲ့ငရင်လောက်ခတ်နိုင်ခြေရှိတဲ့ area ကလူတွေအနေနဲ့ငရင်လောက်ခတ်လာတယ်ဆိုရင်ဆောင်ရွက်ရှောင်ရွက်အချက်တွေနဲ့လိုက်နာရမယ့်သတိပေးပညာပေးမှုတွေကိုလေ့လာသိရှိထားတဲ့လို့လည်းဒေါက်တာဦးထွန်းလွင်ကသတိပေးပါတယ်ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကတော့ပြီးခဲ့တဲ့ရက်ကပဲခူးရုံးမပေါ်မှာအခြေပြုပြီးဖြူနာမှာလှုပ်သွားတဲ့ငရင်ထက်စားလို့ရှိရင်ဒီကနေ့ရန်ကုန်မှာငရင်လှုပ်သွားတဲ့အချိန်မှာတော့ရန်ကုန်နေမြို့ခံတွေငလျင်တံကိုတိတိတသားခံစားခဲ့ရတယ်လို့အခုလိုမျိုးသူ့အတွေ့အကြုံကိုပြောပြပါတယ
်အားလုံးကလေနေကင်းမဲ့ဆိုတော့လေအပြင်မှာရှိနေတဲ့အနေအထားဆိုတော့အားလုံးကဟိုတိသွားတာပေါ့လေပထမခေါက်တော့အိတ်နေတဲ့လူကဟိုမတိဘူးကျွန်တော်ဆိုပထမခေါက်တော့ဆိုမတိဘူးအိတ်နေလို့အိတ်ပြောင်းနေလို့ညာပဲဆိုတော့အခုဒီတစ်ခေါက်ကျတော့မှနေကင်းမဲ့ဆိုတော့ဒီကောင်တော်တော်လှုပ်လိုက်တာတော့ကျွန်တော်ခံစားမိရဲ့ကြောက်တာလန်းတာမရှိပြီမဲ့အခုဒါမဲ့ငလင်းရဇတိုက်ကူကလှုပ်နေတယ်ဆိုတော့လေသုံးခါရှိပြီဗျနည်းနည်းလေးလူတွေကတော့နည်းနည်းလေးတော့စိတ်ထဲမှာတော့တမြွတ်တမီလေးတော့ဖြစ်တာပေါ့လေဘာလို့ဆိုတော့ဇတိုက်လှုပ်နေတာဟုတ
်နောက်ဆက်တွဲငရင်တန်းကြောင့်ဆယ်မြောင်းတာတမန်တွေအတွက်အနေရကိုသတိပေးကြဖို့နဲ့ပကိုးရုံမှပြည့်ရကျော်ပေါ်မှာလှုပ်ခဲ့တဲ့အင်အားကြီးငရင်တန်းကြောင့်ရက်အနေငယ်ကြာတဲ့အထိနောက်ဆက်တွဲငလင်လေးတွေလှုပ်ခတ်နိုင်တယ်လို့မြန်မာနိုင်ငံငရင်ကော်မတီကလည်းသတိပေးနှိုးဆော်ထားပါတယ်ရှင
်မဆုမတင်ပြခဲ့တာပါအခုတော့သတင်းတော်မဆုအစည်းအဝေးကိုနားဆင်ကြရပါမယ်ရှင်တရားဥပဒေစိုးမိုးဖို့နဲ့ဒီမိုကရေစီစံနှုန်းတွေတိုးတက်လာဖို့လှုပ်ဆောင်မယ်ဆိုတဲ့အယတအစိုးရ NLD လက်ထက်မှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ Writers သတင်းတောက်တွေကိုတရားစွဲဆိုဖို့ပြင်ဆင်နေတာဟာသတင်းလွတ်လပ်ခွင့်ကိုထိခိုက်စေတဲ့ဆိုတဲ့ထောက်ပြမှုတွေရှိနေပါတယ်သတင်းတွေမမှန်ကန်ကန်မထုတ်ဖော်နိုင်အောင်ထောင်ချောက်ဆင်ဖမ်းခဲ့သလားဆိုတဲ့မေးခွန်းထုတ်မှုတွေနဲ့အတူရဲကတရားစွဲတဲ့အမှုကြောင့်မျှတတဲ့တရားစီရင်မှုဖြစ်ပါမလားဆိုတဲ့စောင့်ကြည့်မှုတွေလည်းရှိနေပါတယ်အခုသတင်းပတ်သတင်းနောက်မဆုအစီအစဉ်ကနေမိခတ်တင်ပြပေးထားပါတယ်ရှင်
ရဲတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံမှုချိန်ဆခံရပြီးဖမ်းဆီးခံလိုက်ရတဲ့သတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးခဲ့သလားဆိုတဲ့မေးခွန်းတွေထပ်ပေါ်နေချိန်မှာအခုလိုဆက်ပြီးတရားစွဲဖို့စောင့်ရွက်ခဲ့တာဖြစ်ပါတယ်ဒီအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ပြင်းထန်စိတ်ပျက်မိကြောင်းဇန်နဝါရီ10ရက်ရက်စွဲနဲ့ပဲနိုင်ငံသားရေးဌာနကကြေညာခဲ့ပါတယ်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဂျုံထုတ်တဲ့နေ့ကအမေရိကန်အပါအဝင်နိုင်ငံသားတန်ယုံတော်တော်များများကတန်တမန်တွေတရခွင်တဲ့အထိလာရောက်ခဲ့ကြတာကိုကြည်ချင်းအဖြစ်ဒီအမှုပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုဘလောက်ရှိတယ်လဲဆိုတာသိနိုင်ပါတယ်။နိုင်ငံတကာလူ့အခွင့်အရေးအခြေအနေမြင့်တင်ဆောင်ရွက်နေတဲ့ International Commission of Jurisdiction အဖွဲ့ကနိုင်ငံတကာဥပဒေအကြံပေးဆန်ဘင်းကလည်းမျှတတဲ့တရားစီရင်မှုရှိရလားဆိုတာမေးခွန်းထုတ်စရာတွေရှိနေတယ်လို့ဆိုလိုက်ပြီးရိုက်တာသတင်းတောက်ယုံတုတ်ကိုလာရောက်လေ့လာခဲ့ပါတယ်။
Unfortunately in Myanmar
ဒီမှုမှာပြောစရာတခုကကိုလိုနီခေတ်ကရှိခဲ့တဲ့အစိုးရလှုပ်ဝှက်ချက်အဥပဒေနဲ့တရားစွဲတာဖြစ်ပါတယ်။ဒီဥပဒေတွေတုံးတဲ့အတွက်သတင်းတောက်တွေအနေနဲ့သူတို့လှုပ်တဲ့နေရာမှာနောက်ဆက်ခံမှုတွေရှိပါတယ်။ဒီမိုကရေစီလူပေါင်းမှာသတင်းတောက်တွေလှုပ်လှုပ်လက်လက်သတင်းယူနိုင်ဖို့ကအရေးကြီးပါတယ်။မတရားတဲ့အဥပဒေတို့လှုပ်ဝှက်ဥပဒေတို့လိုကိုလိုနီခေတ်ထဲကဥပဒေတွေနဲ့2018ခုနှစ်ထဲမှာသတင်းတောက်တွေအပေါ်တရားစွဲခဲ့တဲ့အမှုတွေကသတင်းမီဒီယာကဏ္ဍအပေါ်မှာထိခိုက်မှုတွေရှိလာနိုင်ပါတယ်။အဲ့တော့ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုထိခိုက်စေပါလိမ့်မယ်။အဲ့ဒီလိုထိခိုက်မယ်ဆိုရင်တရားဥပဒေစိုးမိုးမှုရှိစေမယ်၊ဒီမိုကရေစီတန်ဖိုးတွေတိုးတက်အောင်လုပ်မယ်ဆိုတဲ့ NLD ရဲ့အာမခံချက်တွေကိုထိခိုက်စေမှာဖြစ်ပါတယ်။
ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲတရင်တော့နှစ်ယောက်ဖမ်းဆီးခံလိုက်ရပြီးမြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အဥပဒေပုံမှာ3-1ကနေအမှုဖွင့်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သတင်းသမားတွေကိုချင်းဆိုပြီးအချက်လက်တွေပေးခဲ့တယ်ဆိုတဲ့ရဲအရာရှိ2ယောက်ကိုလည်းသတင်းတောက်တွေနဲ့အတူအမှုဖွင့်ထားပေမဲ့အခုချိန်ထိအဲ့ဒီရဲတပ်ဖွဲ့ဝင်2ယောက်ကိုတရားရုံးမှာအမှုစွဲခဲ့တာမရှိသလိုသတင်းသမားတွေနဲ့အတူရုံးထုတ်လာတာလည်းတစ်ခါမှမရှိခဲ့ပါဘူး။ရိုက်တာသတင်းသမားတွေရဲ့တရားလွှတ်တော်ရှိနေဦးတန်းစောအောင်ကတော့အမှန်တရားတွေပေါ်လာဖို့သာကြိုးပမ်းသွားမယ်လို့ဆိုလိုက်ပါတယ်
။ကျွန်တော်တို့စစွဲခံသူတွေနဲ့ကျွန်တော်တို့တွေ့ပါတယ်တွေ့တဲ့အခါသူတို့ဒီကြောကြချက်တွေနဲ့ဟလာဒီတရားခွင်ရဲ့တင်လာတဲ့အမှုတွေမှာနည်းနည်းကွဲလွဲချက်တချို့ရှိတယ်ရှိတော့ကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီတရားခွင်မှာဟိုအမှန်တရားပေါ်ပေါအောင်ပေါ်ထုတ်သွားမယ်အဲ့တော့အဓိကတော့ဟိုတခါကျတော့လည်းဟုတ်တင်ဟိုတူရင်းနဲ့ညောင်မြက်ပေါ်တာလည်းဖြစ်နိုင်တာပေါ့နော်ကျွန်တော်တို့အမှန်တရားတရားခွင်မှာရှာပါမှာ
ဒီသတင်းသမားတွေကိုဖမ်းဆီးပြီးသတင်းနှစ်ပတ်ကြာမှပထမဆုံးရုံးထုတ်ထုတ်ချိန်မှသာရှေ့နေတွေနဲ့မိသားစုဝင်တွေတွေ့ခွင့်ရခဲ့တာဖြစ်ပါတယ်ဒီလိုတွေ့ပြီးပေမဲ့တစ်ဖက်အစိုးရဘက်ကဘလို့အမှုစင်ထားလဲဆိုတာအသေးစိတ်မသိခဲ့ရပါဘူးဒီပုံမှန်နဲ့သာအမှုဖွင့်ထားတယ်လို့ပဲကနဦးတည်ထားနေရတာဖြစ်ပါတယ်ဖန်စီကံသတင်းသမားတွေကိုယ်တိုင်လည်းဘာကြောင့်ဒီလိုပုံမှန်နဲ့တရားစွဲခံရတယ်လဲဆိုတာမသိရသေးပါဘူးအစိုးရပြောတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာစာရွက်တွေဆိုတာကိုလည်းသူတို့မတောင်းခဲ့သလိုပေးလာတော့လဲဘာအချက်လက်မှန်မသိခင်ဖန်ခံခဲ့ရတယ်လို့ဖန်စီကံကိုဝါလုံးကစနီးတဲ့မပန်းဤဖြူကနေတဆင့်ပြောဆိုထားပါတယ်ကိုဝါလုံးကိုယ်တိုင်ကလည်းသတင်းတော့ကျင့်ဝတ်မဖောက်ခဲ့ဘူးလို့လည်းဆိုထားပါတယ်ကိုဝါလုံးစနီးတဲ့မပန်းဤဖြူကတော့ဥပဒေနဲ့အညီဖြစ်လာဖို့မျှော်လင့်နေပါတယ
်ကိုစိတ်ထဲမှာယုံကြည်ထားတာတကူကတော့သူတို့နှစ်ယောက်လုံးမဟုတ်တာအောင်မလုပ်ထားဘူးသူတို့လည်းဘာအမှားမှမလုပ်ထားတဲ့အတွက်ကြောင့်သူတို့မျက်စုံပြန်လွတ်မယ်ဆိုတော့ကိုလည်းယုံကြည်တယ်သူတို့ကိုယ်တိုင်လည်းအဲ့လိုပဲမျှော်လင့်နေတာ
အမှန်တရားတွေကိုဖော်ထုတ်ပေးဖို့တောင်းဆိုလိုက်ပေမဲ့ဖော်ထုတ်ပေးမဲ့တည်င်းသမားတွေတတိထားဖို့သူ့အဖြစ်နဲ့ရှင်ပြီးပြောလာခဲ့သူကတော့ဖန်းစည်းကန်ရိုက်တာတည်င်းတော်ကိုကျော်စိုးဦးခေါ်ကိုမို့အောင်ပါကျွန်
တော်တို့အမှန်တရားတွေကိုဆက်လက်ပြီးတော့ဖော်ထုတ်ရမယ်အမှန်တရားတွေအများကြီးရှိတယ
်ကိုမို့အောင်ရဲ့ဇနီးမချစ်စုကတော့ယောက်ျားဖြစ်သူဟာအစိုးရပြောသလိုနိုင်ငံတော်ကိုမယောင်းစားဘူးလို့ဆိုပြီးလွတ်မဲ့ရက်ကိုတမီးလေးနဲ့အတူမျှော်လင့်နေရပ
ါတမီးယောက်ျားမဟုတ်တာမလုပ်ဘူးဆိုတော့တမီးယုံကြည်တယ်တမီးယောက်ျားမယ်လာပဲလုံးမှာသူမဟုတ်တာမလုပ်ဘူ
းဟာဒါကဆိုရင်မိမသူကတမီးလေးဟာငါရဘယ်လိုပြင်ဆိုင်မှာလဲ
လက်ရှိမှာသတင်းမီဒီယာဥပဒေရှိရတဲ့အတိုင်းကိုလိုနီခေတ်ထဲကပြဋ္ဌာန်းထားတဲ့အစိုးရလှုပ်ဝက်ချက်ဥပဒေနဲ့တရားစွဲလိုက်တဲ့အပေါ်မှာနိုင်ငံတကာသတင်းမီဒီယာတွေကရောပြည်တွင်းအတိုင်းဝိုင်းကပါထောက်ပြဝေဖန်နေကြပါတယ်တရားလွတ်တော်ရှိနေဦးတန်းစောအောင်ကတော့ဒီပုံမှန်နဲ့တရားစွဲတာဟာသတင်းလွတ်လပ်ခွင့်ကိုထိခိုက်နိုင်တယ်လို့ဆိုပါတယ
်ဒီကိစ္စကမစွဲသင့်ပါဘူးအဓိကတော့ဒီဟာသတင်းသမားသတင်းချက်လက်ကိုကောက်ခံတယ်ကောက်ခံပြီးတော့ဒင်းရီကိုလှုပ်ဆောင်ရင်းနဲ့ချက်လက်တွေမိွားတယ်ဟုတ်လားမိွားတဲ့ချိန်မှာသူတို့အနေနဲ့လည်းဒါကိုဟိုနိုင်ငံတော်ကအကျိုးကျေးဇူးသက်ဆောင်ပေါက်ပြမယ်လို့လည်းကျွန်တော်မထင်ဘူးအဲ့လိုမျိုးသတင်းကိစ္စကထမ်းဆောင်ရင်းနဲ့သတင်းမီဒီယာကျောင်းနဲ့ထမ်းဆောင်ရင်းနဲ့ဒီလိုမျိုးပုံမှန်နဲ့စွဲခံရတာကဒါကသတင်းသမားတွေအတွက်ရန်နစ်နာပါတယ်ဒီလိုဆိုလဲဒီပိုင်ခွင့်လည်းအဆုံးရှုံးပါတယ်
ဒီမိုကရေစီစနစ်ခိုင်မာအောင်ကြိုးစားနေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိမှဒီမိုကရေစီထွန်းကားအောင်မြင်မှာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေသူတွေနဲ့လူ့အခွင့်အရေးဆောင်ရွက်နေသူတွေကထောက်ပြနေကြပါတယ်။အစိုးရကတော့ဒီကိစ္စနဲ့ပတ်သက်လို့တစုံတရာပြောဆိုခြင်းမရှိသေးပါဘူးရှင်
။မင်္ဂလာတင်ပြခဲ့တာပါရှင်အခုတော့မြန်မာတခွင်အစည်းအဝေးအလှည့်ဖြစ်ပါတယ်မြန်မာနိုင်ငံမှာစိုက်ပျိုးပေမဲ့တရုတ်နိုင်ငံကနေတင်သွင်းလာတဲ့ကျပ်တွန်းနေတဲ့အာလူးတွေကပိုဈေးတက်တာပြီးအဝယ်လိုက်နေလို့ပြည်တွင်းတောင်သူတွေတွက်ချင်မကိုက်ဖြစ်နေပါတယ်ပြည်တွင်းမှာစိုက်ပျိုးရင်ကုန်ကျစရိတ်လည်းကြီးမြင့်တဲ့အပြင်စိုက်ွက်လိုအပ်ချက်ပြည့်မီအောင်အများအပြားမထုတ်နိုင်ပါဘူးဒီအကြောင်းပြည်စုံကိုတော့မြန်မာခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ပေးထားပါတယ်ရှင်
နိုင်ငံကိုတရုတ်နိုင်ငံဘက်ကနေကျပ်တွန်းနေတဲ့အာလူတွေဝင်ရောက်နေတာကြောင့်ပြည်ရင်းကတောင်သူတွေခက်ခဲနေတဲ့ရင်ဆိုင်နေရပါတယ်။အခုနှစ်ဆန်းပိုင်းမှာတော့မြန်မာကျပ်တွန်းတွေဈေးတက်နေပြီးအချမရှိတာကြောင့်တရုတ်ကျပ်တွန်းတွေအဝယ်လိုက်လာပြီးဈေးနှုန်းထပ်ဝက်လောက်မြင့်တက်လာပါတယ်။ဒါအပြင်အာလူစည်းကွက်မှာဆိုရင်လည်းပြည်ရင်းကထွက်တဲ့အာလူတွေဟာဈေးကြီးနေတဲ့အတွက်ပြည်ရင်းအာလူအဝယ်နည်းနေပြီးတရုတ်အာလူတွေအဝယ်လိုက်နေပါတယ်။ဒါကြောင့်အဲဒီလိုကျပ်တွန်းနေတဲ့အာလူစည်းကွက်မှာတရုတ်ကမရှင်နိုင်ဈေးရှင်မှာတောင်သူတွေထိခိုက်မှုများပြားလာနိုင်တာကြောင့်ကြည်ရင်းမှာအခုထပ်အထွက်တိုးအောင်စိုက်ပျိုးဖို့လိုအပ်နေတယ်လို့ပြောဆိုတိုက်တွန်းမှုတွေရှိနေပါတယ်။မြန်မာနိုင်ငံကျပ်တွန်းနေကျပ်တွန်းဖြူနဲ့စပိုးဆောင်တိုင်းနံစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင့်ဥက္ကဋ္ဌဦးခင်ဟန်ကတော့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကကျပ်တွန်းနေအထွက်နှုန်းဘလို့ကွာနေတယ်လဲဆိုတဲ့အကြောင်းကိုတော့အခုလိုပြောပြပါတယ
်။ဟိုအမှားတော့ဒီအိန္ဒိယပဲသွင်းသွင်းတရုတ်ပဲသွင်းသွင်းကျွန်တော်တို့ကျပ်တွန်းတာမမေ့ဘူး။ကျွန်တော်တို့ကတော့ဘိုးတော့ကောင်းနေသေးတယ်။ဒါပေမဲ့အထွက်နှုန်းမှာစကားပြောတာပေါ့။ကျွန်တော်တို့ရှိရအေကမှာ1500တို့2000တို့3000တို့4000တို့ဒီလောက်ပဲထွက်တာပေါ့နော်သူတို့ကဟိုတေကဆိုရင်သူတို့က9000 1000လောက်ထွက်တယ်သူတို့ကျပ်တော့နေရအဲ့လိုတော့နည်းနည်းလေးကွာတာပေါ့ဟို site test နဲ့လဲကွာမယ်ကျွန်တော်ထင်တယ်နောက်သူတို့ဒီမျိုးအစားပေါ့လေ အဲ့လိုနည်းနည်းကွာတာကွာတာမရှိနိုင်ဘူ
းအခု20ပိုင်းနဲ့စက်တုံကြီးစီကွက်မှာတော့ကရုတ်စက်တုံကြီးစီကတပိတ်တာကို7000ဝန်းကျင်ကနေတပိတ်တာ7000အထိမြင့်တက်လာပြီးမြမစက်တုံကြီးကတော့တပိတ်တာကို2000ကနေ6000အထိစီပေါက်နေတာဖြစ်ပါတယ်ရွှေစင်မင်းပွဲရုံပါရှင်ဦးတင့်ဆွေကတော့ကျတော့ဈေးကွက်သားမကဒီနှစ်ထဲမှာတရုတ်ဘက်ကနေအယောင်အစင်းကောင်းတဲ့အာလူတွေဝင်လာတာကြောင့်အာလူဆိုင်တောင်းမျိုးတွေလည်းအခက်ခဲရှိနေတယ်လို့အခုလိုပြောပါသေးတယ်
။ဒီတွေကမနစ်ကတော့တို့လွိုက်ကောအာလူချိန်မှာပေါ့နော်။ဒီလိုတလာပိုင်းလောက်မှာလွိုက်ကောအာလူထွက်တယ်။တလာပိုင်းနှစ်လပိုင်းလားဒီကိုတို့ကလွိုက်ကောအာလူကဈေးကောင်းလေးရသွားတယ်။ဆိုတော့မနစ်ကတော့မဆိုးဘူးပေါ့နော်။ဒီနေ့ကျတော့လည်းအမှဒီတွင်းအာလူကြီးပဲဆိုဒီဈေးမနေဘူးပေါ့နော်။ဒါမဲ့တရုတ်အာလူဝင်လာတယ်။တရုတ်အာလူကရင်းနှစ်တည်းလာတာလုံးကြီးတော့ဘယ်သူမှမကြိုက်ကြဘူး။ဒီနေ့ကရောင်လေးလည်းလာတယ်။လုံးဝလည်းရွေတော်ပေါ့နော်။တို့ပြည်တွင်းကကြိုက်တဲ့အရွယ်စားလေးတွေလာတော့အဲ့ဒီတရုတ်အာလူတွေဝင်လိုက်တဲ့အတွက်ဒီတွင်းကတောင်တွေနဲ့တော့တော်တော်လေးထိခိုက်မှုရှိတယ်။
အဲ့ဒီတရုတ်ကနေလာတဲ့အာလူတွေနဲ့မြန်မာကအာလူတွေဟာဘယ်လိုကွာခြားမှုတွေရှိနေပြီးကြည်ရင်းကတောင်တွေဘာကြောင့်ဆုံးရှုံးမှုဖြစ်နေတယ်လဲဆိုတာကိုတော့ဦးတင့်စေကအခုလိုပြောပါသေးတယ်
။ဒီကလူကလေသူကဖိတ်ချောက်ဖိတ်နာတို့ဟိုပိုးကြိုက်တာတို့နော်တို့ဒီမှာခေါ်တာအလူကျွတ်လို့ပေါ့ဘူးလေးတွေပါတာတို့အဲ့ဒါမျိုးသူတို့မပါဘူး။နောက်သူတို့မှပေါက်ပြားရှာတာခေါ်တာပေါ့နော်။အဲ့လိုဖချမ်းပဲတာတို့ပေါက်ပြားရာတို့အဲ့ဒီလိုမျိုးတွေမပါဘူး။သူတို့ဘက်ကလာတဲ့ကလည်းသူကတခါပီနိုင်အိတ်နဲ့အဲမှာပလတ်စတစ်နဲ့ပါတော့လေ။သူကအေယာကွန်လေးနဲ့ဆိုသူ့အရောင်လေးကတုံချလိုက်အရောင်လေးကဝင်းနေတာ။တို့ဒီမှာကျတော့ပြည်တွင်းအဟာရပေါ်ပြီးတော့ကျင်းလာတာတွေများတယ်။ကျင်းလာပြီးတော့မှပြန်ထည့်ပြီးတင်ရတာဖြစ်တဲ့အတွက်အကြောင်းကျတော့သူ့ကိုမရှင်းဘူး။ဒီကြတဲ့တို့ကအဖြစ်ချောက်ထိန်တာပါမယ်။အဲတရင်တို့ခေါ်တာပေါ့နော်။တရင်တို့ပေါက်ပြားချတော့အဲ့ဒါကြီးကပါများတယ်။ဆိုတော့ရောင်းတဲ့လူတွေနဲ့ဟိုတရားလူတွေရောင်းတဲ့ဟာကြရင်တို့ကဆုံးရှုံးမရှိဘူး။ဒီဟိုတို့ကဒေတာလူခေါ်တာပေါ့နော်။ဒေတာရောင်းတဲ့အခါကျတော့အဲ့အပေတွေများတယ်။အဲ့ဒီမှာရှုံးကြတယ်။
အခုချိန်မှာတော့ပြည်တွင်းအာလူဟာတပိတ်တာကို7600နဲ့900ကျားဈေးပေါက်နေပြီးတရုတ်ဘက်ကနေတရားမဝင်ဝင်လာတဲ့အာလူကတော့တပိတ်တာကို7500နဲ့950ကျားဈေးပေါက်နေပါတယ်။ဒါကြောင့်ပြည်တွင်းကတောင်းတွေအခက်ခဲတွေ့နေတဲ့အတွက်တရုတ်ဘက်ကနေတရားမဝင်ဝင်လာတဲ့အာလူတွေကိုအစိုးရအနေနဲ့ထိန်းချုပ်ပေးဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေတာပါ။မြန်မာနိုင်ငံစက်တုံကြီးစက်တုံဖြူနဲ့စဖိုးဆောင်တင်းနဲ့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးခင်ဟန်ကတော့အဲဒီလိုပြင်ပကလာတဲ့တင်းနဲ့တွေကိုရှင်ပြိုင်နိုင်မှုအတွက်အားရလိုအပ်နေတယ်လဲဆိုတာကိုတော့အခုလိုပြောပါတယ
်ပြည်တွင်းမှာတော့အဲ့လိုမျိုးကုမ္ပဏီကြီးတွေလိုက်ပေါ့ဧကအများကြီးစိုက်တာသိမ့်ရှိဘူးဒီတောင်သူတောင်ပိုင်းတပိုင်းတွေပဲများတာပေါ့အဲ့တော့ဒီတောင်သူပညာပေးဖို့ပဲအဓိကလိုတာပေါ့အဓိကတော့ဗျာစိုက်ပျိုးရေးပေါ့နော်စိုက်ပျိုးရေးနဲ့လေယာဉ်စိုက်ပျိုးဝန်ကြီးဌာနပေါ့အဓိကပံ့ပိုးတင်တာပေါ့ဘာဖြစ်လို့လဲဆိုတော့ဒီဤပညာနောက်ပြီးတော့ထွန်းနှုံးပေါ့နောက်ပြီးရင်ကျွန်တော်တို့ဒီဓာတ်ရောစာတို့ပုဒ်သဆေးတို့ပေါ့နော်ဇောအဟိုအတုပတွေမရှိမှနော်တကယ် quality ရှိတဲ့ဟာမျိုးသုံးနိုင်ဖို့ပေါ့ဒီထွန်းနှုံးနေမကောင်းရင်တော့ကျွန်တော်တို့တို့မရှင်းနိုင်ဘူးတို့တကယ်ကထွန်းနှုံးနေရဟိုကျွန်တော်တို့ရှိရတခါတလေတချို့ဟာတွေကတော့လောက်ပဲထွက်တယ်ဘောပတ်တဲ့တချို့ဟာတွေက3ပုံ2ပုံလောက်ပဲထွက်တယ်ပေါ့အဲ့လိုမျိုးတွေပဲဖြစ်နေကြထွန်းနှုံးကတော့ရမ်းကွာနေသေးတယ်အဲ့ဒီပုံမှာလိုက်ပြီးတော့ကျွန်တော်တို့ဘက်ကတောင်းတွေကလိုက်ပြီးရှင်းပြနိုင်မှုလိုတယ်ဒါမှမဟုတ်ကျွန်တော်တို့ဒီဟာအခုစိုးရင်တာ SME ဆိုလဲစိုးရင်ရတာပေါ့နော်ကြိုပြီးတော့ကျွန်တော်တို့ကာကွယ်တာတို့ဘာလို့တော့လုပ်နေတာပေါ့ဒီဆုံးဆွေးနွေးပွဲတွေเนาะဆင်မနာတွေเนาะအဟိုပေါ့ဟိုအများကြီးလုပ်ပေးနေတာဟို University ဆိုင်မှာလည်းတော့ short လုပ်တာပေါ့အဲ့တော့ဒါပေမဲ့ခုနလိုပေါ့ကျွန်တော်တို့ဘက်ကအန်ဒဂျက်တွေလည်းအများကြီးရှိနေသေးတယ်เนาะဘန်စနစ်တွေအစပေါ့เนาะကျန်နေကျွန်တော်တို့ရဲ့လုတ်ကိုင်းနေစွမ်းနေပေါ့ကျွန်တော်တို့ရုံးကိစ္စတွေမှာနောက်ကျွန်တော်တို့ export import သွားနေတဲ့အပေါ်မှာ logistics ကအစပေါ့เนาะအလုံးဈေးတွေရန်များနေတဲ့ဟာတွေပေါ့ကျွန်တော်တို့ logistics ဆိုရင်ပြည်တွင်းမှာကြတဲ့ကုန်ကြမ်းဈေးနဲ့ကျွန်တော်တို့ကြည့်ရနေပြီးတော့ overseas သွားတဲ့တင်မောကတွေနဲ့ဆိုရင်အများကြီးကွာတယ် overseas သွားတဲ့တင်မောကကျွန်တော်တို့ပြည်တွင်းမှာကွန်တိုင်နာတစ်လုံးကုန်ကြတဲ့ဟာတဲ့ပြည်တွင်းကအနည်းဆုံး2-3ဆမှာရှိတယ်အဲ့လိုမျိုးတွေဒီဖြစ်နေဒါမျိုးတွေအားလုံးကိုရှော့ချနိုင်မှာဒါမျိုးတွေအားလုံးအကုန်လုံးရှင်ပြန်နိုင်အောင်လုပ်နိုင်မှာကျွန်တော်တို့အဲ့ AC တို့ဘာလို့ကြာရင်တတ်သွားမှာ
1ဒါကြောင့်မြန်မာနိုင်ငံကတောင်းတတွေအနေနဲ့ရင်းရှင်းမှာဆုံးရှုံးမှုများအောင်အတွက်အထွတ်နှုံးတိုးအောင်စိုက်ပျိုးဖို့လိုအပ်နေတယ်လို့အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကပါအခုချိန်ကလေးကတောင်သူတွေကိုပူးပေါင်းကူညီပေးဖို့လိုအပ်နေတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြို့ခသတင်းအေဂျင်စီကနေ POA ကိုပေးပို့လိုက်တာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာပါ။မကြခင်မှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုထုတ်လင်းပေးပါမယ်ရှင်။
ဒ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညတင်ပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နိုင်ခွဲရှိပြီမို့တော်ရရှင်တွေစောင့်မြော်နေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူမှတ်ရေးတင်တာကျော်နဲ့ထုတ်လုပ်သူမတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါရှင်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကျူစွာပါတယ်မတော်ဒီနေ့ညဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီအင်းတင်မှာတွေ့ရှိခဲ့တဲ့ရုပ်လောင်းတွေကတာဝန်ကျလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံရွာသားတို့တက်ဖြတ်ခဲ့တာဆိုပြီးတော့ဒီခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကင်မရာရဲ့စုံစမ်းစစ်ဆေးမှုရာတွေ့ရှိခဲ့တယ်ဆိုပြီးတော့ပြောလိုက်တာပါအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဒီနိုင်ငံတကာကဒီမြန်မာနိုင်ငံကိုဟိုပြောလာကြတာဝေဖန်ကြတာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးခြေလှမ်းနေတဲ့ပြောင်းလဲရေးဖြစ်စဉ်ဘယ်လောက်များထိခိုက်ရိုက်ခိုက်မှုတွေဖြစ်နိုင်လဲဆိုတာကိုကျမတို့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီမှာ MSS ဆိုတဲ့ဒီနိုင်ငံတကာနယ်စည်းမထားဆရာဝန်များအဖွဲ့ကလည်းပြောထားတာကဒီလိုမျိုးတပ်ဖြတ်ခံရတဲ့သူတွေဒီတေဆုံးသွားရတဲ့ဒီပြည်ပခါတွေမှာတေဆုံးသွားရတဲ့လူ 6,900 ထက်မနည်းတော့မှရှိရလို့လည်းပြောထားတာရှိပါတယ်။အခုဟာ10ယောက်ကိုတော့တပ်ဖြတ်တယ်ဆိုပြီးတော့ဒီအနာပိုင်းတွေဘက်ကဝန်ခံတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုစစ်စင်ရေးတွေအတွင်းမှာဥရမေတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ဒီလိုပြည်ပခါအတွင်းမှာလုံခြုံရေးအနာပိုင်းတွေတက်ဖြတ်တာကတဲ့ပထမဦးဆုံးတော်ရရှင်တယောက်ရဲ့စာတို့လေးကိုဖတ်ပြချင်တာပါဒီရခိုင်မြောက်ပိုင်းမှာပဲလားဆိုတော့မဟုတ်ပါဘူးကချင်ပြည်နယ်မှာလည်းမပြောချင်တော့ပါဘူးဆိုတော့ဥလူခဲယူဆိုတဲ့တော်ရရှင်ကစာရေးလာပါတယ်ဟုတ်ကဲ့ကြောင့်ဒါကြောင့်မလို့ဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်သူတွေကဒေါက်တာခင်စောဝင်းကိုကျွန်မဒီမှာမေးခွန်းသူ့အစားမေးပေးချင်ပါတယ်ရှင်ဒီလိုမျိုးဟိုပြိပခါအတွင်းမှာတက်ဖြတ်တာကိုကျမတို့ VA Facebook စာမျက်နှာမှာတော့တော်တော်များများလာရေးကြတာကတော့အကျန့်ဖက်သမားမလို့တက်ဖြတ်လို့ရရဆိုမျိုးရေးလာကြတာတွေလည်းတွေ့ရပါတယ်။ဒါကြောင့်မလို့လုံခြုံရေးအာဏာပိုင်တွေကဥရေပြင်ပအဲ့ဒီလိုတက်ဖြတ်မှုတွေကဟိုနိုင်ငံတကာမှရောလုံနေကြလာ။ဘာလို့လဲဆိုနိုင်ငံတကာကလည်းအကျန့်ဖက်သမားတွေရဲ့အနေကိုနေ့စဉ်နဲ့အညာရင်ဆိုင်နေရတာဆိုတော့လေအဲ့လိုအကျန့်ဖက်သမားဆိုရင်တက်ဖြတ်လို့ရရဆိုတာမျိုးရှိပါလားရှင်ဖြေကြားပေးပါ။မ
ရှိပါဘူး။ဘာလို့မရှိပါဘူးနော်။ဒီကနေ့ဟိုတိုက်ပွဲဖြစ်လို့ကိုယ်ကတည်းကဒီ data ပြည့်စက်တမျိုးလေအခုကဒီလိုမျိုးဖန်ထားတာဟိုလိုလည်းမရှိအောင်ဘူးနော်တုံမှန်းဖြစ်နေပြီတုံမှန်းဆိုတာကဟိုတပိတ်ကပါကနော်ဂျနီဗာကွန်ဗင်းရှင်းဆိုတဲ့ပြည်ညင်အကျိုးအရာကိုတုံမှန်းဆိုတာတောက်လို့မရဘူးနော်အဲ့မှာကွာတို့တွေလည်းတတ်ခဲ့ပြီဆိုလို့ရှိရင်မှားနေပြီအဲ့ကြောင့်လို့တောက်မှာလည်းဒီစားတတ်ခဲ့ပါရဲ့ဆိုတော့ဝန်ခံတာကဒါမှန်တယ်နော်အခုပြောမယ်ဆိုလို့ရှိရင်ဂျမျိုးတွေကကွာပြောတော့ပဲနော်အခုကဟိုဖြစ်လာတယ်ကြားလာပြီဖြစ်တာကောင်းလဲမြင်ပြီဒါကြောင့်တုံမန်းဆိုတာကိုစတော့မြင်ရဘူးတော့ပြုတ်မဆုံးလုံးကြီးအဲ့လေကိစ္စကိုသူဆောင်ရရတယ်အခုလိုတက်တဲ့ဟာကဒီလုံးဝကိုပါပါတယ
်ဟုတ်ကဲ့ဒေါက်တာခင်စောဝင်းပထမဖြေချပေးရကျေးဇူးတင်ပါတယ်နောက်ပိုင်းမှာပြန်ပြီးတော့ဒီဆရာကိုလည်းမေးမြန်းတော့တော်ရစင်နေရတရားရဲ့မေးမြန်းချင်တာရှိပါသေးရှင်ဟိုခုနကပဲဆရာခင်စောဝင်းပြောသွားလို့ပါဒီတက်ဖြတ်တယ်လို့ဒီတမနာသားတချို့ပါဝင်ခဲ့တယ်ဒီတက်ဖြတ်မှုမှာဝန်ခံပြီးတော့ဒီပြောဆိုလိုက်တာကတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမနေ့ကတောက်ကြနေမှာပဲဒီမြန်မာနိုင်ငံကိုအလဲပဲရောက်ရှိနေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့ပူရဲတဲ့သားရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ရှင်။ဒါကိုပဲလဲထောက်ပြပြီးတော့အမေရိကန်တမ်မတ်ကြီးကလည်းဒီလိုမျိုးဟိုဝန်ခံလိုက်တဲ့အပေါ်မှာဟိုကြိုးစိုးကြောင်းသူကပြောကြားသွားခဲ့တာရှိပါတယ်။အဲဒီမှာကျွန်မကနောက်ထပ်ဟိုပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ယောက်နဲ့မိတ်ဆက်ပေးကြပါမယ်။
တဦးကတော့ကိုမြင့်ကျော်ဖြစ်ပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်မှာနောက်တဦးကတော့ကိုတက်ဆွေဝင်မှာလူငယ်နဲ့လူမှုတဟဇာတာဖော်ဆောင်ရေးစင်တာကပါဒီမှာကိုမြင့်ကျော်ကိုပထမအရင်မေးကြည့်ပါတယ်။ခုနကတော့ပြောသွားသလိုပေါ့လေဒီစစ်စင်ရေးအတွင်းမှာဥရိမဲ့တက်ဖြတ်မှုလောက်တာကပြုပြင်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတနိုင်ငံဒီဘလောက်ထိဟိုတက်ရောက်မှုရှိတယ်လဲဆိုတာကိုမြင့်ကျော်သုံးသပ်ပေးပါရှင်။ကိုမြင့်ကျော်ကြားရပါလားရှင်။ကွန်မြူနီတီဟုတ်ကဲ့ကွန်မြူနီတီတုံးသက်ပေးပါရှင်ကြားရပါလား
ဟုတ်ကဲ့ဟုတ်ကဲ့အဲဒီကိစ္စမှာနိုင်ငံတကာမီဒီယာတွေရောနောက်အစိုးရတွေရောပေါ့နော်နောက်ကလူခွင့်အဖွဲ့တွေကဒီမှာလူခွင့်ချုပ်ဖောက်မှုတွေဟိုရှင်းလင်းတဲ့နေရာမှာအင်အားစမ်းတမ်းတုံးမှုတွေရှိတယ်လို့ဒီဆွဆွဲချက်တွေရှိနေတယ်ပေါ့နော်ဒီနေရာတွေကိုပွင့်လင်းမြင်သာမှုရှိစွာနဲ့ဟိုမီဒီယာတွေကိုရောနောက်နိုင်ငံတကာကုလလိုမျိုးကုလသမဂ္ဂလိုမျိုးနိုင်ငံတကာဖွဲ့စည်းတွေရောဝင်ဝင်မပေးဘဲနဲ့ပိတ်ထားတဲ့ဟာကဒီဟာမျိုးတွေရှိနေတယ်ဆိုတဲ့တံတရားကိုပို့ကြီးထွားနေတာပေါ့နော်ဆိုတော့အခုလိုဒီကိစ္စကဒါပထမဆုံးဝန်ခံလိုက်တဲ့ကိစ္စကဒါကတော့လမ်းပွင့်သွားတယ်လို့ပြောလို့ရတယ်ဒါပေမဲ့ဘလောက်ထိဟိုအဲ့လိုဟာမျိုးတွေကိုမီဒီယာတို့ကိုသွားခွင့်ပေးမလဲဟိုအဖွဲ့အစည်းတွေကိုစစ်ဆေးခွင့်ပေးမလဲပေါ့နော်တက်တည်ပြဖို့ဆိုတာတကယ်တမ်းမဖြစ်ဘူးဆိုရင်တက်တည်ပြဖို့ဆိုတာလာပြီးတော့စစ်ဆေးဟိုကြီးရှုလို့ရတယ်ဆိုတဲ့ဟာမျိုးကိုဟိုဖွင့်မေးဖို့အရေးကြီးတယ်အဲ့လိုမှမဟုတ်ရင်တော့ဒီသံတရားနဲ့ဒီဆွဆွဲချက်တွေနဲ့ဟိုကုလသမဂ္ဂလိုမျိုးနိုင်ငံတကာအော်ဒင်းလိုမျိုးမှာဆွဆိုဆွေးနွေးရတာတွေနောက်တစ်ခါတော့ဆုံးဖြတ်ချက်တွေအဲ့ဒါတွေကမြန်မာနိုင်ငံရဲ့ဟိုတန်တမာရေးရောနိုင်ငံတကာမျက်နှာစာမှာရောနောက်ဒီပြည်တွင်းမှာပါအဲ့ဒီတက်ရောက်မှုတွေအားလုံးကိုတက်ရောက်ပြီးတော့ဒီဟိုဒီမိုကရေစီအတွင်းကြောင်းကူးပြောင်းရေးကိုနှေးကွေးစေနိုင်တယ်ပို့ပြီးတော့ကြံ့ညာစေနိုင်တယ်တော်တချို့တော့အခွင့်အလမ်းတွေကိုပိတ်သွားစေနိုင်တယ်ပေါ့နော်ကျွန်တော်တော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ကိုမြင့်ကျော်ကြေညာပေးတာကျေးဇူးတင်ပါတယ်။ဟုတ်ကဲ့ကိုတက်ဆွေဝင်းကိုကျွန်မဒီမှာမေးချင်ပါတယ်။ကိုတက်ဆွေဝင်းကလူငယ်နဲ့လူမှုတဟဇာတာဖော်ဆောင်ရေးစင်တာလူငယ်တွေနဲ့လက်တွဲပြီးတော့ဒီဒီမိုကရေစီအပြောင်းလဲဖော်ဆောင်ရေးအတွက်လည်းလှုပ်ဆောင်နေတဲ့သူမလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူငယ်အတိုင်းဝိုင်းမှာရောဘလို့အမြင်ရှိပါလဲ။ဟိုဒီကျွန်မ Facebook မှာတွေ့ရတဲ့ comment တွေတော်တော်များများမှာကဟိုဒီကိစ္စကဒီတက်မတော်ဘက်ကတိုင်းပြည်ကိုကာဝယ်တာပဲလေကာဝယ်တင်တယ်လှုပ်တင်တယ်တိုင်းပြည်အတွက်လုပ်နေရနိုင်ငံတကာရဲ့ဒီဝေယောင်ဆက်ဖက်မှုပြောဆိုဝေဖန်မှုတွေကလုံးဝအရေးမကြီးပါဘူးလို့ပြောကြတာတွေလည်းတော်တော်လေးကိုရေးလာကြတာတွေ့ရတယ်ဆိုတော့ဟိုကိုတက်ဆိုဝင်ပြောကြည့်နားထောင်ကြည့်သမျှလူငယ်တွေကရောဘယ်လိုထင်ပါလဲဒီကိစ္စပေါ်မှာ
ဟုတ်ကဲ့ဒီမှာရောနှစ်ပိုင်းရှိရလို့ဒီလူငယ်တွေဘယ်မှာဆိုလို့ရှိရင်ဒီတက်ကြလို့ကြားလို့လူငယ်တွေဝင်ရှိရပြီးတော့လို့ရှိရင်ပုံမှန်ဒီတာမန်ဒီပြည်တွေရဲ့လူငယ်တွေရှိရနိုင်ငံတွေတက်ပြီးတော့စိတ်ဝင်စားလူငယ်တွေရှိတယ်တို့ကလေဒီဝင်ကြသစ္စာဆိုပြီးဖြစ်လာတဲ့ကံမှာဒီဒီပြည်တွေထဲမှာကဒီဝင်ကြဆိုတာကိုဒီလုံးဝမဲ့ဒီတော့နေရာဒီကျူးကျော်လာလို့တက်ရတယ်ဆိုတာမျိုးကဒီဟိုအဖေရမီဒီယာတွေကရောဒီလိုဆိုပြည်ရင်းမီဒီယာတွေကရောဒါမျိုးကိုအဲ့လိုပုံပေါ်ပြီးတော့ကျူးကျော်နေနေတဲ့ပုံပေါ်ပြီးတော့ရှင်းရကြရတဲ့အခါကျတော့ဒီတစ်ဖက်လေးဖြစ်သွားတဲ့ပုံစံမျိုးပေါ့နော်ဒီလိုဒီတင်းရအဲ့တော့ဒီတင်းဆိုကြည့်ရဖို့ရှိရတာလေဒီအဖေရဒီတမန်ရိုးဆိုင်လို့ဟာမျိုးတူရလို့ရှိရင်ဒီတူရတမန်ရိုးကထုတ်ပြီးတင်လို့ဟာမျိုးတူရလို့ရှိရင်ဒီ information comedy ထုတ်ပြီးဟာမျိုးဒီလိုဖြစ်တဲ့ခါကျတော့အဆူရပကနေပြီးရခဲ့ပြီးပြီးပြီးတဲ့တင်လို့ရခဲ့တဲ့ခါကျတော့တော့ဆိုတော့ဒီဒီလေးကိုအဲတီးပြရတော့လည်းမတီးပြရတော့လည်းကျွန်တော်ဒီမှာကဒီ ranger တွေဆိုတာမိုးပြရဖြစ်ပါလားဆိုပြီးဟာမျိုးပြေးရှာဝင်နေကြတယ်ဗျာအဲ့ဒါကြတော့ဒီဝင်ကြပြီးကိုတက်ရတဲ့ဖြစ်ဖြစ်သူမဝင်ကြခဏိပြင်ညာလေးဖြစ်ဖြစ်ဝင်ကြမိမတွေဒုက္ခရောက်နေကြဒီဝင်ကြရင်းမီးအောင်နေတယ်ဖြစ်ဖြစ်ဒါမျိုးကိုလူကဒီခါကူတော့မှပတနာတော့မှမသိဘူးဒါရီကသူဒုက္ခရောက်နေကြပါလားဆိုတာလေခံစားတော့မှမသိဘူးအဲ့ဘုံမြင်နေတာကိုသူကဒီကောင်းကြီးပြည်ကောင်းကြီးဆိုတာကိုကျွန်တော်တို့ဒီမှာရှိတဲ့ဒီလူတွေဒီကောတော့ဒီလူတွေကြားထဲမှာလေကျွန်တော်တို့ဒီလူသားဆန်လုံးတွေလည်းတောက်ဆုံးကုန်လာတယ်ဒီနေ့ခါကျတော့ဒီကျွန်တော်တို့တွေကဒီကိုကြီးကိုရိုင်းဒီပြည်နယ်ဒီအကျန်းဖက်ဝါတာကိုအားပြီးတော့အပြင်မှာမသိဘူး။ဒါမျိုးဒီဟိုတက်ဖြက်တဲ့ကိစ္စတွေကတကယ်လည်းဖြစ်နေတယ်ဆိုတာမျိုးကြီးဖြစ်လာတယ်။ဖိတ်တဲ့တွေလည်းခက်ခဲလာတယ်။ပြီးတဲ့အခါကျတော့ဟိုကဒီမှာအားပြီးဖြစ်လာတဲ့ပုံစံမျိုးကြီးကဒီလိုကြီးမှလည်းကောင်းများပြန့်နေတာရှိတယ်။ဒါကျွန်တော်ဒီပုံမှန်လူငယ်တွေပေါ့။ဒါပြင်ကျွန်တော်ဒီရဲဘက်ဖွဲ့စည်းရလူငယ်တွေမှာလည်းရုပ်ရည်လည်းဒီအဖူရရဲ့ဝါဒဖြစ်နေတာကိုကျွန်တော်များမြင်ရှိတယ်။ကျွန်တော်ဒီလူငယ်တွေမှာပြန့်နေတာကျတော့ဒုတိယအဖူရကိုလူမျိုးတစ်မျိုးပေါ်တဲ့ဆာလို့ရှိရင်မော်ဖင်ဖြစ်တဲ့အတွက်ကြောင့်မို့လို့လည်းထပ်ပြီးတော့ဒီလိုကြောင့်မုံနေကြတဲ့မုံနေရလို့ရှိနေတာကြတော့ဒါကြီးကဒီတို့ပြည်လို့ရှိရင်တနာပြာမလုပ်ဘူးဆိုရင်အမြင်တွေကလည်းလူတွေထဲမှာလည်းရှိနေကြရတယ်ဗျအဲ့တော့ဒီရဲဘက်ဖွဲ့စည်းရလူတွေကတက်ချွတ်လို့ရတဲ့လူတွေကတော့ပြန်ပြီးတော့ဒီလိုကိစ္စမျိုးတွေကျွန်တော်တို့ပြောဖို့မယ်ဒီစိတ်ခေါ်တာကိုစိတ်သက်စီရတာဆန်ကုန်နေပေါ့ moral value တွေပေါ့ဒါတွေသူတို့ပြန်ပြီးတော့ဒီလိုအခြေအနေမှာပြန်ပြီးစကားပြောဖို့လိုတယ်ပြန်ပြီးတော့တက်မဲ့တိဆောက်ပြီးဖို့လိုတယ်ဆိုတာတွေကတော့ကျွန်တော်တို့ဒီအပိုင်းလေးကဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီဒီမဲ့ရေးအခြေအနေကိုကြည့်ပြီးတော့သိတာပါလေဗျ
ဟုတ်ကဲ့ရှင်အဲ့ဒါကဟိုဒီနိုင်ငံတကာရဲ့ဟိုဝေဖန်ပြောဆိုမှုတွေနိုင်ငံတကာကဘာပြောလာမလဲနိုင်ငံတကာဘယ်လိုတုံ့ပြန်လာမလဲဆိုတော့ဟိုအပိုင်းတွေမပါဘဲနဲ့တောင်မှမြန်မာနိုင်ငံနဲ့ဟိုဒီပြောရတာလူငယ်တွေကြားမှာဖြစ်နေတဲ့တည်ရောက်မှုပေါ့နော်အဲ့တော့ဒီအနာဂတ်အတွက်တိုင်းပြည်တစ်ပြည်မှာအရေးကြီးဆုံးကလည်းလူငယ်တွေလို့ဆိုထားတော့ဒီလူငယ်တွေကိုယ်တိုင်ကအဲ့လိုမျိုးခုနပြောသွားသလိုဟိုဒီအကြမ်းဖက်မှုဆိုပေမဲ့လည်းအကြမ်းဖက်သမားတွေကိုတော့တတ်တင်နေဆိုတော့အပိုင်းကိုကိုယ်တိုင်ကဒီအကြမ်းဖက်မှုအားပေးသလိုထောက်ခံတဲ့သဘောမျိုးတွေ့ရတော့ဒီနိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကဒီအားကိုးရမယ့်လူငယ်တွေပုံမှန်လည်းတက်ရောက်နေရဆိုတော့အဲ့ဒါကဒီရေရှင်မာတိုင်းပြည်အတွက်ဘလို့တက်ရောက်မှုရှိနိုင်မလဲလို့ထင်ပါလဲကိုတက်ဆွေဝင်
ဒါဒီလူတွေဒီကျွန်တော်တို့ရဲ့နိုင်ငံရဲ့နိုင်ငံလို့ဘယ်လိုမျိုးတိကျလာလဲဆိုတာဒီလူတွေကြားထဲမှာသူတို့ချင်းပြည့်စုံနေလို့ဒီကအဲတော့ဒီမျိုးချစ်တွေကဒီပြောလို့မကလားပါနိုင်ငံတိကျပါလားဒီမျိုးဒီဘက်ကကမြန်မာနိုင်ငံလို့ဆိုတာမျိုးပဲတိကျပါလားဒါကျွန်တော်တို့ရဲ့မှာလေဒီလူတွေကြားထဲမှာလေဖြစ်နေကြတယ်ကဒီဒီပမာလေးပမာဘုတ်တဲ့ဆက်တဲ့ရယ်လေကြားထဲမှာဖြစ်နေတယ်ဒီကဒီကဆိုမျိုးလေးလို့ဖြစ်ကြတယ်ဒါကြီးကသူတို့ကတခြားတိုင်းရဲ့လည်းပုံပြီးတော့မျိုးရည်တွေဆိုတဲ့အမျိုးတွေကဒီလူတွေကြားထဲမှာပြည်ပြည်ကြောင်ဒီလိုလည်းမရှိသေးတာကြတော့ဒီကျွန်တော်တို့ကအနာဂတ်နိုင်ငံကိုတည်ဆောက်နေဖို့ရှိတယ်။ကျွန်တော်ကဒီဆိုင်ရာကြီးကိုဖွံ့ဖြိုးပေးလို့ရအောင်ကျွန်တော်တို့ကရှိရည်ဒီဆိုင်ရာကိုရုပ်ရည်နဲ့ဆက်ဖွံ့ဖြိုးပေးလို့ရတယ်။အဲဒီတော့ဒါရီရဲ့ဒီလိုမျိုးကဒီဆိုင်ဆိုင်ကိုဆက်နေတယ်လို့ကျွန်တော်ကအနာဂတ်နိုင်ငံကိုတည်ဆောက်မှာလို့ဆိုတာဒီလိုရည်ရဲမှာကျွန်တော်ဖူးနီယာမျိုးစားတခုဖြစ်တယ်ကျွန်တော်ဒီရည်ရဲမျိုးတခုဖြစ်တယ်ပေါ့။အဲတော့အခုလိုမျိုးကျွန်တော်တို့ဒီအလုံးစိတ်ခေါ်ပါပေါ့နော်။အဲဒီတစ်ဖက်နဲ့တစ်ဖက်နဲ့ကိုကျွန်တော်တို့မုန်းနေကြရတယ်မရှိနေကြဘူးအဲ့လိုမျိုးခွဲခြားဆက်ဆံတဲ့စိတ်မျိုးတွေများနေတာဒါကြောင့်ဒီကြရတယ်မဟုတ်ဘူးကျွန်တော်တို့တခြားတဲ့ဒီကချေတွေလည်းအဲ့လိုပဲ share တွေလည်းအဲ့လိုပဲဒီ money ချင်းလည်းအဲ့လိုပဲအဲ့တော့ဒီ mission ဓာတ်တော် solution အဲ့လိုပဲဒါကြောင့်ကျွန်တော်တို့ဒီမဟာပမာဘုရားပါကဝါရကျွန်တော်နိုင်ငံကလူတွေထဲမှာကြက်လာတဲ့ကိစ္စအကြီးကဒါမျိုးဒီတခြားသောမတူသေးဘူးဆိုတော့ဒီမတူသေးပါတော့လို့မျိုးစုံရဲ့ကိစ္စမျိုးဖြစ်လာတာအဲ့တော့အဲ့ဒီကိစ္စကြီးကဆိုတာမျိုးဒီနေရာဒီအသက်ရှင်နေတဲ့ကိစ္စတော့မှာလူတွေပြည်ပါလားဆိုတာမျိုးမတူရဘူးလေဥပမာဒီချောတော့ကိုရီးယားရဲ့တကယ်ဆိုရင်ဟာလို့ဒီလူတွေကမကြိုကြောက်ဘူးဒီမှာသူတို့များကလည်းနိုင်ငံတကာမီဒီယာရဲ့ခြေကားကြီးပြောတယ်ပြောလို့ရှိရင်မီဒီယာရဲ့ရှောက်ကြောက်တဲ့နိုင်ငံတကာရေးတွေရှောက်ကြောက်ဆိုတာမျိုးဒီလိုမျိုးတွေလိမ့်သေးဆိုတာမျိုးပြည်ရဲ့လူများမျိုးတွေရတယ်ဆိုတော့ဒီလိုမျိုးကဒါမျိုးပြီးတော့နိုင်တဲ့ဟုတ်ကဲ့ဟိုမျိုးဆင်းရဲလို့ကြားရတယ်ဒီလေလေးပါလာတယ်မျိုးကဟိုရရှိမှာတိုင်းပြည်ကမကောင
်း
ဘူးဒါကြောင့်လေဟိုလူတွေရှိတဲ့တိုင်းပြည်တို့လို့ချင်းတရားဝင်ကြမိုးတွေတိုင်းပြည်ဖြစ်တာမျိုးကျွန်တော်တိုင်းပြည်ရှိမှာတိုးတက်ဖို့ကတော့မရှိပါဘူးခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ရှင်အခုဒီလူငယ်တွေပိုင်းကနေပြောမြင်းနဲ့ရှူတော့ကိုပြောပြပေးရကျေးဇူးတင်ပါတယ်ဒီမှာဆရာခင်ဇော်ဝင်းကိုတစ်ခေါက်တော့ပြန်ပြီးတော့မေးချင်ပါတယ်ရှင်ဟိုဆရာခင်ဇော်ဝင်းကခုနကနိုင်ငံတကာမှာတော့ဒီအကျန်းဖက်သမားတွေကိုကင်တွယ်ရမှာအဲ့လိုမျိုးဥရိမဲ့တက်ဖြတ်လို့မရဘူးလို့ပြောတယ်အခုမြန်မာနိုင်ငံမှာတော့အခုဖြစ်သွားခဲ့တယ်ဆိုတာလေဒီမြန်မာဟိုတက်မတော်ကလည်းဝင်ခံထားရပေါ့နော်ဆိုတော့ပြည်ပြင်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံအတွက်ဒီကိစ္စဘယ်လောက်ထိဟိုနိုင်ငံတကာအနေနဲ့ပေါ့နော်ဘယ်လိုမျိုးဟို impact ဟိုတက်ရောက်မှုရှိနိုင်ပါလဲရှင
်အတောတွေရှိပါတယ်ဆိုတော့ပြောလို့ပေါ့ဟိုဂျပန်နိုင်ငံရဲ့ဝင်ကြီးကဒါပဲပြောပြီးဆိုရဲတော့ပါလိမ့်နော်ကောင်းပြီအချမ်းသက်သမားဆိုတော့တကယ်ပါလို့မှရှိနေရပဲပေါ့ဗျာတော့ပြုတ်တဲ့နေရာမှာဒီမျိုးပေါ့ဒီလူတွေကအခုဒေသခံတွေကပြောနေပြီဒီလူအလူကပြောနေပြီအချမ်းသက်သမားမဟုတ်ဘူးအရသာတွေဖြစ်နေတယ်တော့ဒါကိုအဓိကဆုံးဖြတ်တယ်လေနော်အဲ့ဒီအချိန်မှာတာဝန်ရှိတဲ့တက်မတော်အရာရှိတာဘယ်သူလဲနော်သူကိုယ်ကနေလည်းအထက်ကအရာရှိတာဘယ်သူလဲသူကအများကြီးတာဝန်ရှိနေပါလေနော်ဒါလို့ဆိုတော့ဒီလူကအချက်တရမှာပါဆိုပြီးတော့နော်ငါဘယ်လိုလဲတပြီးတပြီးကြောဒီလူကိုဒါလို့ဆိုတော့တောက်လို့မရဘူးတရားဥပဒေစိုးရိမ်စွာရှိရတယ်ခင်ဗျာဟုတ်မလားဟာဒါကိုသူနေတဲ့ကဒီပြောမှဆိုလို့ရှိရင်ကဲတော့ဟိုတရားရုံးတွေပါတယ်ဆိုတော့ပြန်ကြည့်ပြန်နိုင်မဲ့အခြေအနေကမရှိဘူးလေဘယ်လိုဖြစ်နေတာဟုတ်တော့ဒီကံပြရဲ့အကျိုးဆိုတာပြရမယ်နော်အာဒီလူကနော်ရုပ်ခွက်ကလေးဝင်ချဖြစ်နေလို့တော့ကလားဖြစ်နေလို့အကြပ်တဲ့မားဆိုပြီးတော့ရမ်းတုတ်လို့မရဘူးလေနော်ဆိုတော့ကံပြဆိုရှင်လည်းဆိုသူ့နေနဲ့ကိုအရှုံးမှာထားရမယ
်
သူ့ပြောနေတာပါတယ်အချက်ကထားနေတယ်အကြောင်းမရှိလို့သူ့နေတခြားတော့ဘာကြာရှိလို့ဒီလိုလိုပုံပြန်ပြတယ်ပြောနေကြပါလားကိစ္စအင်းနာကိုရမ်းဆိုင်တဲ့အနေအထားကိုတော့ကျွန်တော်ဒီလိုကိုစီစဉ်ကြောင်းလေးမှာတပ်မတော်ကကျွန်တော်ဆိုရှင်ကဘာမှပြန်ပြည့်နေနေကနော်ဟိုကဘာအစင်တန်းဒီနဲ့ကဘာနဲ့ဒီမွန်တန်းနဲ့တပ်မတော်ဖြစ်နေခြင်းလေဖြစ်ချင်ခြင်းခြင်းလေဒီလိုမျိုးမရဘူးအခုကအများကြီးဒီလိုကြီးချက်ကတပ်မတော်တက်ကအများကြီးဆုပ်ယူမှုနဲ့အနေထားတစ်ခုဖ ဖြစ်ပါတယ်
။ဆရာအခုပြောသွားပါတယ်သူတို့တွေကဒီတကယ်တမ်းကျတော့ရွာသားတွေပေါ့နော်ဟိုတက်အကျန်းဖက်သမားဆိုတာလည်းတေချာမသိဘူးအကယ်၍အကျန်းဖက်သမားဆိုတာတေချာသိတဲ့အချိန်မှာရောအကျန်းဖက်သမားကိုဖမ်းမိတယ်ဆိုရင်ဘယ်လိုလုပ်ရမလဲရှင
်။သာသနာ့ရှင်ကလည်းအတက်တွေဆုံးတော့ပြောရဆိုတော့ဒီ two process of law ဆိုတော့နော်ဘုရားညာကိုစောင်းရမှအခွင့်အရေးရှိတယ်။နော်ဆောင်းမရှိလို့ရှိစစ်ကြင်တင်ရတဲ့ဒီလိုမျိုးမိသားပြီအချမ်းဖက်သမားကိုသာပြရှိရဆိုလို့ရှင်သူ့ကိုလည်းတော့သူ့ချုပ်ထားရမယ်။ဒါဆိုတော့ monitor ဆိုရှင်တော့တော့ပို့ရမယ်။ဒါမလို့ရဲနဲ့ကိုအားရမယ်ခင်ဗျာ။ဟာအခုကစင်ကြီးချက်ပြာအများကြီးပဲ။ဒါလို့လည်းသူ့အတွက်တော့နော်ဒီရခိုင်မားနေမကောင်ချမ်းညာလာဖြစ်ကြရတယ်။အခုလိုရှင်ရှုပ်တယ်။ဘာလို့လဲဆက်ပြီးတော့စစ်ကြီးစင်ရအောင်ပဲရှင်းပြလာစီရမယ်ပေါ့လေ။ဆက်ဆောင်ရတာလို့အများကြီးကြုံရပဲ။ no prisoner ဆိုတယ်ဘာလို့နော
်။ဟုတ်ကဲ
့။ပုံမှန်ကိုလက်မခံဘူး။ပုံမှန်မျိုးကတော့ယူတော့ဘူး။ပုံမှန်မျိုးကတော့မထားတော့ဘူးဆိုတော့ပုံမှန်မျိုးရှိနေတယ်
။ဟုတ်ကဲ့ပါဗျာ
။အင်းမနာကိုအချီးကျန်တဲ့အလေးထားတစ်ခုရှိပါတယ်။ပြောလို့ဆိုရှင်မြတ်ပြမဒီဖြစ်ရဆိုတဲ့ဟာကအခုကပေါ်လာတာအင်းမနာကိုရှက်စရာကောင်းပါတယ်ဆိုတဲ့ဆက်တူပါ
။ Okay ဒေါက်တာခင်ဇော်ဝင်းတုံးသက်ပေးတာပါ။ပင်နိုင်ဆွေးနွေးတဲ့သူ၃ယောက်စလုံးဘနာမနေတဲ့မိခွန်းနေမိပြီးသွားတော့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုကျွန်မလေးလိုက်မတင်ပါမယ်။ပထမဦးဆုံးမြန်မာနိုင်ငံရေကိုစိတ်ဝင်စားစောင့်ကြည့်နေတဲ့ဖင်နန်ကတော့ရရှင်ကိုငိမ့်ချန်းဝင်ပြီးတော့ဆွေးနွေးလို့ရပါတယ်။ပင်နိုင်ဆွေးနွေးတဲ့သူတွေရှိပါတယ်ရှင်။ဟိုမေးချင်တာလည်းမေးလို့ရပါတယ်။
အဲအရင်ဆုံးကကျွန်တော်ဒေါက်တာခေဇော်ဝင်းရောကိုမြစ်ကျော်ကိုတက်ဆွေဝင်းရောကျေးဇူးတင်ပါတယ်ဒီလိုအကြောင်းတရားတွေနဲ့အုပ်ချုပ်ထားတဲ့နိုင်ငံမှာဒီလိုအမှန်တရားကိုပြောတဲ့အတွက်ကျွန်တော်ကျေးဇူးတင်တာပါအထူးသဖြင့်ဒေါက်တာခေဇော်ဝင်းရောပေါ့အခုကကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ကိစ္စတွေဟာတွေအကုန်လုံးကအခုစစ်တပ်ဆိုလို့ရှိရင်အများစုကပေါ့နော်ဗုဒ္ဓဘာသာတွေဖြစ်နေတယ်အဲ့တော့ဒုတိယ is တဲ့ဆိုတဲ့အဖွဲ့ပေါ့ဒီအစ္စလာမ်အစွန်းရောက်အဖွဲ့တဲ့ဆိုတဲ့ဗုဒ္ဓဘာသာအစွန်းရောက်အဖွဲ့ကြီးဆိုပြီးတော့အခုနိုင်ငံတကာမှာသုံးနှုန်းလာပြီသုံးနှုန်းလာတဲ့အခါကျတော့ကျွန်တော်တို့ဗမာလူမျိုးတွေရဲ့သိခါရပြရမရှိသလိုဖြစ်ကုန်တော့မယ်နောက်တစ်ချက်ကစစ်တပ်ကအကြမ်းဖက်သမားလို့သတ်မှတ်တဲ့ဟာကိုနိုင်ငံတကာကဘယ်တော့မှမယုံဘူးဘာဖြစ်လို့လဲဆိုစစ်တပ်ကကချင်းဆိုလဲသူလည်းမတဲလို့ရှိရင်အကြမ်းဖက်သမားသတ်မှတ်လိုက်တာပဲကချင်းဆိုလဲသတ်မှတ်လိုက်တာပဲအဲ့တော့အကြမ်းဖက်သမားဆိုတဲ့သတ်မှတ်တဲ့ဟာတွေအကုန်လုံးတွေကလွဲသလိုဖြစ်နေတဲ့အပြင်မှာအခုအစိုးရနေပြီးတော့ဟိုဘယ်လိုပြောမလဲတိုင်းပြည်ရဲ့ဒီမိုကရေစီအရွေးအပြောင်းလေးပါညာ2008တည်းပြောပြီးတော့စစ်တပ်ကိုကာကွယ်လို့ဖြစ်တဲ့အခါကျတော့ဒေါ်ဆန်းစုကြည်ရဲ့ပုံရိပ်ကလည်းအမှန်တကယ်ပြောရင်ရကြရမရှိတော့ဘူးကျွန်တော်တို့နိုင်ငံဒေါ်ဆန်းစုကြည်နဲ့တီဆောက်မယ်ဆိုပြီးတော့လူထုအကုန်လုံးကညီမှန်းထားတာဒေါ်ဆန်းစုကြည်ပါရကြရမရှိတော့ဘူးဆိုရင်ကျွန်တော်တို့နိုင်ငံကလည်းပြတ်ဖို့ပဲရှိတော့တယ်အဲ့တော့နောက်လူလူကပြောကြတယ်ဗမာပြည်ကတရုတ်ရင်ဝင်တဲ့ရောက်တယ်တရုတ်ရင်ဝင်တဲ့ရောက်အောင်ပြည်သူကလောက်တာမဟုတ်ဘူးစစ်ရသည်ဝိကောင်တွေကလောက်တယ်ရာဇဝတ်မှုကျူးလွန်တဲ့လူတွေကလောက်တယ်အမျိုးသားရဲ့အစွန်းရောက်တွေကလောက်တာအဲ့တော့ကျွန်တော်တို့ဟိုနိုင်ငံတကာမှာမျက်နှာမပြတ်တာတက်တာထားကျွန်တော်တို့ဗမာပြည်သူတွေကိုယ်တိုင်းနဲ့လည်းအကုန်ဒုက္ခရောက်နေတာဒါဟုတ်တော့တစ်ချိန်မဟုတ်တစ်ချိန်ဟိုတိုင်းပြည်မှာအကြောက်တရားကင်းကင်းလေးနဲ့တော့လူတွေအမှန်တရားဘက်ကယက်တီလစ်နေလို့ပဲကျွန်တော်ပြောချင်ပါတယ်မအေးတနာကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့ဒါတော့ဟိုစားကိုငိမ့်ချက်ဖင်လန်ကနေပြောဝင်ပြောဆွေးနေတာပါကျွန်မအခုပခုံးကူကနေပြီးတော့ဒီဆက်တွယ်လာတဲ့ကိုခင်မောင်လေးသူကအစောပိုင်းမှာဆက်တွယ်လာပြီးတော့သူ့ကိုမေးမြန်းထားတာရှိပါတယ်သူပြောထားတာလေးကိုကျွန်မဖွင့်ပြချင်ပါတယ်ရှင်နောက်ဆုံးဖွင့်ပြပေးပါနော
်ဟုတ်ကဲ့ဒီကိစ္စကတော့တိုင်းကြီးအနာကမြင့်နေစီပါရဲ့ဒီကြီးပြောနေကြညာအစိုးရကြီးဝေဆောင်ကြညာကိုလည်းတက်စီခံရလို့ဖြစ်ပါရဲ့အစားဆုံးညာတော့ဆုံးဆုံးညာတော့ဖြစ်ပေါ်စီပါရဲ့နိုင်ငံကြီးအကူအညီထောက်ခံမှုညာဆွညရသည်အန်အေဒီအစိုးရကြီးရှိဝဲရန်ရာကြီးရဲ့ပြောနေတာတော့တိုးတက်မှုဒီလိုနှိမ့်ွေးစီသည်တရုတ်အရှားနဲ့အာဖရိကနိုင်ငံများကိုလည်းအထူးအကူအညီရသည် UN နဲ့တာဝန်ဆက်ဆံရေးများလည်းကြားခဲ့ရပါသည်ခင်ဗျာ
ဆိုတော့ဘလိုနည်းနဲ့ဟိုဖြည့်ရှင်းနေတယ်လို့ထင်လဲပြည်သူတယောက်အနေနဲ့
အဲ့ဒီအရဖြည့်ရှင်းမှုဆိုရင်တော့ပဒိန်းမှာရောက်လို့ရခင်ဗျာပဒိန်းမှာဆိုတာအတော့နိုင်ငံအားလက္ခဏာပဒိန်းမျိုးပြောလို့လို့ရတယ်သူတို့လူများလည်းဒါဝန်ခံပြမှာဝန်ခံမယ်တော့အစိုးရဘက်ကလည်းဒီအကြည့်တော့ဘူးနိုင်ငံအားနဲ့ဒီမောင်တန်းကိုဖြည့်ရှင်းနိုင်ရဲ့အရေးချင်းနဲ့ရှိရမှာခင်ဗျာတောင်းလို့ရှိရင်အရေးကြီးတဲ့သူတွေဆိုတော့ဒါချစ်လို့ရတော့အရေးကြီးဘူးတော့တရားမယ်ခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်လို့လေအခုလည်းဟိုတင်လာလို့လည်းဒါအမှန်ကန်ဖြစ်အောင်နိုင်ငံမြင့်မြတ်အောင်ပါတော့ဖြည့်ရှင်းပေးလို့တော့ဒီမှာခင်ဗျာကျွန်တော်ပေါ်ဝင်ဒီမှာတော့အခုအဒီရခိုင်ကိစ္စကြောင့်အစိုးရရဲ့ဟန်ချက်ဖြစ်သွားရဲ့ဒီလေဒီကြီးထောက်ပြမှုရဲ့ဒီတော့ဖြစ်လာလို့ဒီဒီမှာလေအမှအကြီးဒီအစိုးရရဲ့အနေချက်တွေကိုတော့ပြည့်ရတယ်ဆိုလို့ဒီမှာပေါ့အဲ့ဒီအစိုးရကြောင့်ပါလေတားလို့ရေမနေရဲ့လို့ကျွန်တော်ယူဆတယ်ခင်ဗျအဲ့ဒီတနေ့အစိုးရကြောင့်မှာဟန်ချက်မကြီးတဲ့ကြောင့်လက်မောက်ကြီးတဲ့ကြောင့်တဲ့ရပေါ်ဝါဘူးအတူတူအတူတူချနိုင်ဖြစ်နေပါလေမြန်မာပြည်ရဲ့ကြီးဝါရေရောမြေရော နိုင်ငံကရေးပါရမှာလေဒီစနာကိုအကောင်းဆုံးဖော်ပြဖို့အတွက်ခက်ခဲနေပါတယ်ခင်ဗျာဒီအချိန်မှရအောင်ဒီကျွန်တော်ဘယ်လိုလုပ်မလဲဆိုတာနိုင်ငံအတိုင်းမှာလက်ခံလာအောင်ဘယ်လိုလုပ်မလဲဆိုတဲ့အချိန်ရအောင်ဒီတော့ညံ့အောင်ပါခင်ဗျာတက်နေတယ်
ဟုတ်ကဲ့ဒါကဟိုပခုတ်ကူကခုခဲမောင်လေးဝင်ပြီးတော့ဆွေးနေတာပါဒီမှာသူကဒီလိုကိစ္စမျိုးဖြစ်ချင်းမို့ဆိုရင်ねဟိုဒီကိစ္စတွေကို verify လုပ်ဖို့နောက်ထပ်ကိစ္စတွေကိုလည်းထပ်ပြီးတော့ဟိုစုံစမ်းစစ်ဆေးဖို့အတွက်ကဟိုမှန်ကန်တဲ့သတင်းတွေရရှိဖို့လိုအပ်တယ်လို့ဆိုပါပြောသွားပါတယ်ကျတော့ကွန်မြင့်ကြော်မေးခြင်းပါတယ်ဟိုဒီလိုအပိုင်းမှာဟိုမှန်ကန်တဲ့သတင်းရရှိဖို့အခုလောလောဆယ်နောက်ဆုံးအချိန်နေပေါ့နော်ဟိုဒေတာမရောကလည်းဒီကိစ္စကိုဝန်ခံလိုက်ပြီဆိုတော့နောက်ဆက်တွဲဘာများဆက်ဖြစ်လာပါလဲနည်းနည်းလေးပြောပြပေးပါရှင်
အခုချိန်ကြီးကတော့ဒီသတင်းရယူခွင့်နဲ့ပတ်သက်လို့ကတော့ထူးထူးခြားခြားဘာမှအပြောင်းလဲမရှိသေးဘူးပေါ့။ဟိုကျွန်တော်တို့ဒီရခိုင်မှာဟို2016ခုနှစ်အောက်တိုဘာမှာဖြစ်တဲ့ပထမအချိန်ရေစမ်းကင်းစခန်းတွေတိုက်ခိုက်ဆန်ရပြီးကြတဲ့ကသတင်းမီဒီယာတွေကိုဟိုတွားခွင့်ပေးပါပေါ့နော်။တွားခွင့်ပေးပါဆိုတာမတားဆီးတာပါနဲ့။ဟိုတွားယူတဲ့အခါမှာလဲလိုအပ်တဲ့လုံခြုံရေးအကာအကွယ်မျိုးကိုပေးပါပေါ့နော်။တန်းနဲ့တွဲပြီးတော့တွားမှာကိုပြောတာမဟုတ်ပါဘူး။တစုံတရာအနေနဲ့ပြုလာတာမျိုးရှိရင်ရဲလို့ရှိမယ်။တချို့နေရာမှာလည်းတက်တယ်ရှိမယ်။အဲ့ဒီနာမျိုးမှာဒီသတင်းမီဒီယာသတင်းလုပ်တယ်ဆိုတဲ့ဟာကိုအတိမတ်ပြုဖို့အကောက်ွက်ပေးဖို့အဲ့ဒါမျိုးကိုအဲ့ဒီချိန်ထဲကတောင်းဆိုခဲ့တာပါ။ဒါပေမဲ့2016ပြည်စမှာလည်းဟိုပုံမှန်လင်းလင်းထန်သွားခွင့်မရအောင်အစိုးရစီစဉ်တဲ့သတင်းဖြီးစဉ်တွေပဲရှိတယ်။အဲ့ဒါမျိုးကလည်းဟိုတစ်လမှာတစ်ခါနှစ်လမှာတစ်ခါနောက်တော့တော့ဟိုခေါ်သွားတဲ့နေရာတွေကလည်းသူတို့သတ်မှတ်ထားတဲ့နေရာလိုမျိုးတွေခေါ်သွားတယ်။နောက်တစ်ခါတော့လူအကန့်အသတ်တွေရှိတယ်အဲ့တော့သွားသတင်းသမားတိုင်းသွားကျင်ရင်သွားလို့ရတဲ့ဟာမျိုးပြည်တွင်းရောပြည်ပရောအဲ့ဒါမျိုးဖွင့်ပြပါဆိုပြီးတော့2016အောက်တိုဘာကိစ္စနောက်ပိုင်းကလေးတောက်လျှောက်ပြောခဲ့တယ်။ဒါပေမဲ့ပြီးခဲ့တဲ့2019ဒီအောက်တိုဘာဖြစ်တော့လေပိုပြီးကျင်းကျပ်လာတဲ့အဲ့ဒီကြားထဲမှာလည်းတားမြစ်တဲ့စာတွေဟိုတမရယုံရဲ့ဟိုညွန်ကျုပ်ကလက်မှတ်ထိုးရတဲ့ဟာမျိုးတွေကိုပြည်နယ်စိုးရောက်ပို့တာဒါကတော့ဟိုအများကိုကြီးညာတာမဟုတ်ဘူးတို့ပေမဲ့ဟိုတချို့တွေဒီစာကိုတွေ့ခဲ့ရတယ်ဆိုတော့ဒါကြောင့်ဒီသတင်းသမားတွေကဒီကိစ္စကိုစီးပြင်းနဲ့ဒါသတင်းတွားယူလို့မရဘူးအစိုးရရဲ့ကြီးစိန်ရှိမှပဲတွားယူလို့ရတယ်ဆိုတဲ့အနေအထားမျိုးဖြစ်နေတာအခုချိန်ဖြစ်ပဲပေါ့နော်အခုလက်တလုံးမှာတော့ဒါကောင်တီရဲ့ကြီးစိန်တစ်ခုစီးစင်းနေဒါလည်းအကန့်အသတ်တွေနဲ့ပါပဲဆိုတော့စကြေတန်းဆိုရင်တော့ဒီတဲ့အစိုးရအနေနဲ့ဒီတွားတဲ့ခါမှာသတင်းသမားတွေပေါ်မှာကြောက်မဲ့အန်ဒီဘယ်ကလာတဲ့အန်ဒီပဲဖြစ်စီပေါ့နော်ကာကွယ်ပေးနိုင်တဲ့ဟာတတ်နိုင်သမျှကာကွယ်ပေးဖို့လိုအပ်ပါတယ်အဲ့ဒါမှသာလဲဟိုလွတ်လပ်တဲ့သတင်းမီဒီယာတွေကပြောမှတယ်နိုင်ငံတကာဖွဲ့စည်းတွေရောဟောလာဟိုနိုင်ငံတကာလူလူရောအစိုးရတွေရောယုံကြည်မှာပါအဲ့လိုမှမဟုတ်ရင်တော့သူအထုတ်ပြန်ချက်တွေနဲ့တော့ယုံကြည်မှာမဟုတ်ဘူးဆိုတာဒါကတော့ဟိုအခုဖြစ်ကောမှာအဲ့ဒီဟာကတော့ရှင်းပါတယ်အဲ့ဒီဟာကိုတကယ်အစိုးရကဟိုအစိုးရကိုတတ်မတော်ကောရှင်းရှင်းလင်းလင်းနားလည်ဖို့လက်ခံဖို့ကပထမအရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ
်အချိန်မရှိတော့လို့ဒီသောရရှင်နဲ့လည်းပါဝင်ရှင်တွေကိုစောင့်နေပါသေးတယ်နည်းနည်းလေးခက်တက်သွားခြင်းပါတယ်ဒီမှာကွန်မြင့်ကျော်ခဏလေးခက်တူတူမေးခြင်းပါတယ်ရှင်ဟိုဒီအရှိလာလာအချိန်ကြီးရောတရင်ရယူဖို့အတွက
်ဟိုအရှိလာလာအချိန်ကြီးလည်းအခုချိန်ထိတော့တရင်သမားတွေကချိန်ချောက်မှုတွေရှိတယ်လက်တလုံးမှလည်းချိန်ချောက်မှုတွေရှိတယ်တရင်ရယူရင်းနဲ့ဟောလာထောင်ချောက်ဆင်ခံရတယ်လို့လည်းလောလောဆယ်မှာနိုင်ငံတော်လေးဝဲချက်နဲ့ကြောင်မှပဲဟိုနှစ်ယောက်ဟိုရိုက်တာတရင်နောက်မြောက်ကျနေတယ်ဆိုတော့ဒလောစေအချိန်ကြီးဖြစ်လဲအချိန်ကြီးမကောင်းချိန်မှလည်းပွင့်လင်းလာမဲ့ဟာမျိုးဘာမှတော့ဟိုအစနာတော့မကြသေးဘူးအာမကန်ကျန်တို့ဟိုဝန်ရင်းချက်တို့မကြသေးဘူ
း
ဒီအင်းလင်းကိစ္စကိုဝန်ခံလိုက်တာတော့ဒါတော့ကျွန်တော်တို့ကြိုးစားပါတယ်ဒီမဲ့ဒီတဲ့အများကြီးဟိုလှုပ်စေတယ်ဒီတဲ့အများကြီးပွင့်လင်းဖို့လိုအပ်တယ်လို့တော့ကျွန်တော်မြင်ပါတယ်ဟုတ်က
ဲ့ထေချာပေးရကျေးဇူးတင်ပါတယ်ကိုမြင့်ကျော်ရေအဲကျွန်မဒီစောင့်နေတဲ့သောရရှင်တယောက်ကိုခေါ်ခြင်းပါတယ်ဘင်္ဂလားဒေ့ရှ်ကပါကိုအီစလန်ကြားပါလားရှင်
ဟုတ်ကဲ့ပါကျပါနော
်အဲခက်တက်တက်လေးဝင်ပြီးဆွေးနွေးပေးပါနော
်ဟုတ်ကဲ့နော်အဲမြမတမတော်ဆွေးရကတရားမှသိရခိုင်တော့ဟိုပေါ်တော့အရေးယူမှုကိုစူးစူးလက်တံပင်နဲ့အားရကျင်တော်မှုတော့မရှိပါဘူးခင်ဗျာဘာကြောင့်လဲဆိုရင်စက်တီတို့တက်ပြတဲ့နေရာအများကြီးရှိနေပါတယ်ကျွန်တော်မောင်တော်မြောက်ပိုင်းစီမြေကြီးကုလားတင်မှာဆိုရင်ရွာလုံးကျောပေါ့အဲတရားမှခုခေတ်ကရခိုင်လုံးလောစက်ကြက်ကန်ရတယ်။နောက်ပြီးတော့မောင်တော်မြို့သူကြီးလာစီလေ။အဲအော်ဇူလိုက်အကျုံလိုက်စက်ကြက်ကန်ရတာရှိတယ်။တကြီးရစီမောင်တော်မြောက်ပိုင်းစီတကြီးစားမှလည်းအဲ့လိုစက်ကြက်တာရှိတယ်၊ကျေးဇူးရှိတယ်။ဝင်းကြီးကြီးနန်းသာတော်ရောမှလည်းအများကြီးရှိနေပါတယ်စက်ကြက်တာ။နောက်လောင်းလုံးစီရင်စီရင်ဟောစီပေကုန်းဒီဟူကြလက်မကြီးပင်းပါပေါ့။အဲ့လိုမြောင်းတန်တာကြီးတယ်ရှိပါတယ်။နောက်ပြီးတော့ဒုတိယမှာစီးလက်အများကြီးပါ ်မူတီတောင်သင်္ကနာကျေးရွာမှာစီနေရွာရလုံးကျွန်းကြီးကတစ်ချက်ဆိုင်ရတာရှိတယ်နောက်ဂူဒံပလာဆိုတာရွာတရရှိတယ်ကျွန်တော်တို့
ကိုရင်းဆိုင်ကဒီဒုက္ခတဲ့ဆက်ဟာဒီဘင်္ဂလားဟာဒုက္ခတဲ့စခန်းမှာလည်းလောလောဆယ်ရောက်နေတယ်ဆိုတော့ဟိုအခုလိုတက်ပြစ်ခံရတဲ့စီးရင်တွေကိုဟိုဒါဘယ်မှာတက်ပြစ်ခံရတယ်ရောရှိတယ်ဘယ်ရွာတက်ပြစ်ခံရတယ်ပေါ့နော်အဲ့ဒါကိုအစ္စလမ်တို့ဒီတက်တည်ဟိုတက်ကာရတဲ့အထောက်ထားနဲ့ပြလို့ရလားရှင်
ဟုတ်ကဲ့ပါရပါတယ်ကျွန်တော်မှဒီမှာခိုင်လုံတဲ့အတောက်သားတွေနောက်အဲကျန်ရတဲ့မိသားစုနဲ့သူတို့ဒီမှာရှိနေကြပါအခုလုံးကျွန်တော်အတောက်သားတွေခိုင်ခိုင်လုံလုံရှိကြပါဟုတ်ကဲ
့ဟိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ရောအဲ့ဒါပြောဆိုမှုတော့ပြတာတာပါညာအဲ့လိုမျိုးပြောဆိုမှုသူတို့တစုံတရာဟိုတက်တည်ပြနိုင်တဲ့အထောက်အထားတွေသူတို့ပေးတာများရှိပါလားရှင
်အဲဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်မှရှိပါတယ်နိုင်ငံတကာအဖွဲ့အစည်းကလည်းကျွန်တော်တို့ကတက်တည်အတောက်သားနဲ့ကျွန်တော်တို့တည်ပြတာရှိတယ်နော်ဘီရတဲ့ဆီရပါအဆီရကိုလည်းကျွန်တော်ပြင်ကြတာရှိပါတ
ယ်ကိုအစ္စလမ်ဝင်ပြီးဆွေးနွေးပေးတာကျေးဇူးတင်ပါတယ်နော်ဟိုနောက်ဆုံးကျန်နေတဲ့တော်ရရှင်တရက်ကိုခေါ်ကြည့်ပါတယ်အညာမြေအောင်ကြီးမမနိုင်ငံကနေပြီးတော့ဝင်ဆွေးနွေးတာဖြစ်ပါတယ်ဆွေးနွေးနိုင်ပါရဲ့ရှင
်ဟုတ်ကဲ့အထူးတော့ဆွေးနွေးလို့ပါဘူးယာအင်းတင်ကိစ္စကတော့ယာတမတော်ကလည်းတရင်ထုတ်ပြန်ပြီးဖြစ်လို့မှတ်ချက်တော့ကျွန်တော်အထူးပြေးစရာမလိုပါဘူးနော်အထူးဆွေးနွေးလို့တာကတော့ယာတမတော်အပေါ်မှာကိစ္စလေးတစ်ခုခုမကြည့်တတ်ရင်တော့အတန်တွေကကျယ်ကျယ်ကြီးထွက်ထွက်လာတယ်ယာအချားအွက်စီတွေကကျူးလို့ရင်တော့အတန်တွေကတိတ်မဆွက်ဘူးရ။ဟိုဆလိုတာကတော့ဗျာဒီခိုင်ပြင်းနေရဲဘော်ချာကြီးရောအကိစ္စမျိုးလို့ပေါ့နော်။အဲတမတော်ဟာကျူးကျော်စစ်ဆင်နွှဲနေတာလို့တော့ကျွန်တော်မမြင်ဘူးဗျာ။ရခိုင်ပြည်မှာဖြစ်လာတာကတော့ခုခံစစ်ပွဲဆင်နွှဲတယ်လို့ပဲမြင်ပါတယ်ဗျာ။အဲ့တော့ပါလေဗျာနေတိုင်းပေါ်ဆိုတော့တိတ်လက်ဆွေးနွေးရင်ဘူးရ
။ကျေးဇူးတင်ဗျာ။ဟုတ်ကဲ့ပါဗျာအညာမြေအောင်ကြီးသူရဲ့ဒီအမြင်ဝင်ပြီးဆွေးနွေးသွားတော့ပါ။ကျွန်တော်အချိန်က10မိနစ်တောင်မရှိတော့ပါဘူး။ဒီမှာပြန်နိုင်ဆွေးနွေးတဲ့သူတွေစီကကျွန်မမှတ်ချက်လေးတွေခက်တူတူလိုချင်ပါတယ်။အခုလိုဖြစ်နေတဲ့အခြေအနေပေါ့နော်။နိုင်ငံတကာမှာလည်းဟိုကိုကဟိုဇာနည်းနည်းတော့ဟိုကုန်တိတ်ခါညှိုးနှွှဲရတဲ့အခြေအနေရှိပါတယ်။အဲ့တော့ဒီလိုဖြစ်နေတဲ့အနေအထားကနေပြီးတော့ကျွန်တော်တို့အကောင့်ဘက်ကိုပြန်ရအောင်လို့ဘယ်လိုများလုပ်နိုင်မလဲ။ဒေါက်တာချင်းစောင်းဝင်းခက်တူတူလေးပြောပြပါရှင်။
ဒီလိုပဲဝင်ရဲဆိုတော့အပက်ကတော့ကျိုးစပါလေ။အမေတက်ခိုင်းဖြစ်ဖြစ်ပေါ်ပြချက်တာ။ဒါကဒီခိစ္စတွေမကဘူးလေ channel တွေမှာကျိုးဖြစ်နေတာပဲတဲ့။ဆိုတော့အဓိကမြန်မာပြည်နေနဲ့ကစစ်တပ်နေနဲ့ကသူတို့ပြင်ပြောင်းလဲဖို့တကယ်သူတို့စေတနာပပိုင်းလုပ်မယ်ဆိုလို့ရှိရင်ဒါကိုဖြည်းဖြည်းပြောင်းပြန်ရုပ်စာကိုပြည့်ပြည့်စုံစုံနဲ့အစ်မနေကပေါက်ထုတ်ပေးပါ။အခုတော့မှပြောမယ်ဆိုရင်ဒါကပြောပြောဆိုစစ်ခံပြည်နေတိုင်းကိုသွားလို့နေတာကိုနော်။ဒါကသူဆက်ရောက်ပဲပြန်လေးပါပြောထားတဲ့စကားအချက်ကိုတွေကဘယ်ရောက်ကုန်ပြီလဲ
တော
့ဆွေးခါကျတော့ဒီ
ဟုတ်ကဲ့ဆရာဆိုဟုတ်ကဲ့ဆရာဆိုလို့
ဟုတ်ပြရလိမ့်မယ
်ဟုတ်ကဲ့ပါရှင်ဒီ
ရဲ့တစ်ခါလည်းလာတတ်တယ်ဒီမှာတည်နေတာ
ဟုတ်ကဲ့ဆရာဆိုလို့ကျွန်တော်ကတော့ပွင့်လင်းမြင်တာမျိုးရှိဖို့ပေါ့နော်ဆိုကွန်မြူတာအနေနဲ့ရောဘယ်လိုမျိုးမှတ်ချက်ပေးနိုင်မှာလဲပေးခြင်းမှာလဲရှင်
ကျွန်တော်ဟိုနေနေတော့ပြောချင်တာတစ်ချက်ကဟိုအငြင်းနဲ့စဉ်းစားမိတဲ့တစ်ချက်ရှိတယ်။အဲ့ဒါကဟိုအစိုးရကတကယ်ဖြစ်ဟိုဒီမှာမြေပြင်မှာဘာတွေဖြစ်နေလဲဆိုတဲ့ဟာမျိုးကိုတရင်ချက်လက်တိတိကျကျရရလာပေါ့နော်။ဟိုဂျွန်ဆန်ကြီးဦးဆောင်တဲ့အစိုးရအဲ့လိုမျိုးတရင်ချက်လက်ပြီးစုဆောင်တဲ့နီးလန်းတွေရောဟိုနေတွေရောရှိရလာပေါ့နော်။အဲ့ဒါကြောင့်တကယ်ဘာတွေဖြစ်နေလဲဆိုတာသိရှိဖို့ကလည်းအရေးကြီးတယ်အဲ့ဒါမှသာလင်အဲ့ဒီဟာကိုဘယ်လိုကင်တွယ်ဖြေရှင်းမယ်ဆိုတဲ့ဟာကိုကမ်ဘရွန်နဲ့ရောအစိုးရအနေနဲ့ရောတကယ်ကိုဖြစ်ပြီးဟိုလက်တွေ့ကြကြလုပ်နိုင်မယ်လို့ထင်တယ်လက်ရှိနေသားမှာတော့အဲ့လိုမျိုးကျွန်တော်တို့မီဒီယာတွေမသိသလိုအစိုးရကိုယ်တိုင်တောင်မသိဘူးဆိုတဲ့အနေအထားမျိုးဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ရှင်ကိုသက်ဆောင်ဝင်းရေ10စက္ကန့်လောက်ပြောပြပ
ါဟုတ်ကဲ့တကယ်လည်းဒီအင်းရှင်ကိစ္စကကျွန်တော်ထင်တာတော့ဒီကဖိုးရီဝါတက်တက်နေပြီးတော့သူဖေးစာရှိပြီးတော့ကြို့ဟိုပေါ်ထုတ်ပြီးတော့သူတို့ဖိဖိပြီးရလို့ကျွန်တော်မယူဆဘူး။တကယ်တော့ညောက်ဖန်းခင်ရတယ်တကယ်တော့ညောက်ကြသွားပြီးစုံပန်းနေသူတို့ရေစုံပန်းနေတကယ်ကိုလူပြီးတော့အတွက်ကြောင့်မို့တကယ်တော့ဖန်းပြီးတော့ဒီဟာရိုက်တာနေလို့သတင်းမထုတ်ခင်မှာတက်ကနေတော့အရင်သူတို့ကလုပ်မိပါတယ်ဆိုတော့ဒီဖြေလျှော့တဲ့နေနဲ့ထုတ်တယ်လို့ပဲကျွန်တော်ငြင်းယူဆတယ်အဲ့တော့ဒါမျိုးကြိုးစား
တာရဲ့လေလိုင်းအစီအစဉ်ကနေပြပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်ဒီနေ့ညတိုင်းလေးလိုင်းစနေကန်ကိုနားဆင်ခဲ့ကြတာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
် UN နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်တဲ့ကြောင့်အမေရိကန်ကို UN ကသတိပေးလိုက်ပါတယ်သဘောတူညီချက်ကိုအပြောင်းလဲလုပ်တာမျိုးအခုရောနောက်မှာပါ UN ကလက်ခံမှာမဟုတ်ကြောင်းကတိပြုထားတဲ့လည်းကြောင်းလွန်ဆောင်မှာမဟုတ်ကြောင်း UN ငွေကြေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ ဟီတီနဲ့အာဖရိကနိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေကိုမလိုလားကြောင့်လွတ်တော်အမှတ်တွေကိုပြောဆိုတဲ့အချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကရရင်ပြပြသုံးလုံးပြောဆိုတဲ့ပေါ်ပြည်ရင်းပြပဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကတော့လူမျိုးရေးခွဲခြားတဲ့မှတ်ချက်တစ်ခုဖြစ်နေပြစ်တင်ပြောဆိုသွားပါတယ်
။တရင်ချင်းချက်ကိုကိုအောင်လုံးဦးကြီးညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လုပ်ရေးမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00ကနေ10:00အထိတရားထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရွှေလန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.